နာပိတများနဲ့တကွစစ်ကြဝလာအနန္တမှာရှိကြတဲ့ယူနေမြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစီလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ16ရက်ရန်ကုန်မြို့စမ်းချောင်းမြို့နေအောင်ချမ်းသာရက်ွက်သီရိမင်္ဂလာလံကံမြင့်ကြောင်းတိုက်အတွင်ဆင်ခြင်းပါれဓမ္မဒါနတရားအလှူအမတဒါနအမြိုက်နိဗ္ဗာန်အလှူဓမ္မသဘင်မှာဝီလီကောင်းလီလို့အမည်ပေးထားတဲ့တရားတစ်ခုနဲ့ဓမ္မဒါနတရားအလှူပြီးလှမှာဖြစ်ပါれတရားလူရှင်အနေနဲ့တရားအလှူမပေးလှခြင်းတရားလူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခြင်းတရားပန်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လက်ဥချီထားပြီးတော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါသစ္စာပြန်ရှိရေအရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေနှိမ့်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကပါတယ်လေဝိလိကောင်းလီဝိလိကောင်းလီတရားတော်ရဲ့ဒုတိယပိုင်းပေါ့လေကာမဂုဏ်ချမ်းသာတွင်နေဝိလိကောင်းလီကာမဂုဏ်ချမ်းသာဆိုတာကိုချစ်တဲ့ပုဂ္ဂိုလ်ကိုကိုချစ်တဲ့ပုဂ္ဂိုလ်ချစ်တဲ့ပုဂ္ဂိုလ်ဆိုတဲ့နေရာမှာကိုကချစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကိုကိုချစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်တရှိအနေနဲ့ပြောတာပေါ့တဲ့မဲ့အနေနဲ့ဆိုရင်တော့ကိုကကြိုက်တဲ့အရာဝတ္ထုတွေကိုကချစ်တဲ့သူကိုကိုချစ်တဲ့သူကိုကကြိုက်တဲ့အရာဝတ္ထုတွေအဲ့ဒါတွေကိုစုပေါင်းပြီးတော့ပဲကာမဂုဏ်လို့ခေါ်တာပါကိုကချစ်တဲ့သူနဲ့လည်းဝီလီကောင်းလို့ပဲကိုကိုချစ်တဲ့သူနဲ့လည်းဝီလီကောင်းလို့ပါဝီလီကောင်းလို့ပဲကိုကကြိုက်တဲ့အရာဝတ္ထုတွေနဲ့လည
်းဝီလီကောင်းလို့ပါ
ဝိလိကောင်းလေးပဲဒါပေမဲ့ဝေးအောင်မနေနိုင်တာကခက်တယ်လို့ပြောအောင်ပါပေါ့နော်အဲ့ဒီကာမဂုဏ်ချမ်းသာတွေနဲ့လုံးဝဝေးအောင်စွန့်နိုင်ရင်လဲစွန့်ပေါ့မစွန့်နိုင်ဘူးဆိုရင်လဲစွန့်နိုင်တယ်လို့စွန့်ပေါ့စွန့်နိုင်တယ်လို့မစွန့်ရသေးလို့ရှိနေတဲ့အရာပိုင်ဆိုင်နေတဲ့အရာတွေကိုအကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုဖြစ်အောင်ပါရမီပြည့်အောင်ကျိုးစားပေါ့ဇနီးရှိတယ်ဇနီးကြောင့်ကုသိုလ်ဖြစ်ပါစေခင်မွန်းရှိတယ်ခင်မွန်းကြောင့်ကုသိုလ်ဖြစ်ပါစေသားသမီးတွေရှိနေတယ်သားသမီးတွေကြောင့်ကုသိုလ်ဖြစ်ပါစေမိရှိနေတယ်မိကြောင့်ကုသိုလ်ဖြစ်ပါစေမလိုက်နေအတန်းစားပြီးတော့ကိုလက်စောတွေတက်နေမှလည်းမပြီးသေးဘူးနော်မနေ့ကမလိုက်ရင်ကျန်ဟောလိုက်ခါမှတပြီတော့လှူဖို့တတိရတယ်ဆိုပြီးတော့မနေ့အာယုံစွမ်းတခါတယောက်ကမလိုက်နေလာကတ်အဲ့ကုလဆရာတက်စီကျင်လို့လာတော့မသိပါဘူးနော် တို့တယ်ပဲသူစိတ်ထဲမှာတော့ဖုံဖုံရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ကိုယ်လည်း sorry ကတော့အကျိုးပြုကိုယ်လည်း sorry ဖြစ်မှာပါလို့ယုံကြည်လို့လည်းဖြစ်ခြင်းဖြစ်မှာပေါ့အဲ့တော့ကိုယ်ချစ်တဲ့အရာဝတ္ထုတွေကိုယ်ကိုချစ်တဲ့အရာဝတ္ထုတွေကိုယ်ကကြိုက်တဲ့အရာဝတ္ထုတွေဟာတကယ်တမ်းကျတော့ကိုယ်ကိုဒုက္ခအပြီးဆုံးအရာတွေပဲကိုယ်ကမချစ်တဲ့သူတွေကိုယ်ကိုမချစ်တဲ့သူတွေကိုယ်ကမကြိုက်တဲ့အရာဝတ္ထုတွေကြတော့ဒုက္ခဖြစ်တယ်ဆိုတာသိတာတယ်ထင်ရှားတယ်သိတာထင်ရှားတော့ရှောင်ကျဉ်နိုင်ကြတယ်ဆွတ်လွတ်နိုင်ကြတယ်ကိုယ်ကချစ်နေရတဲ့သူတွေကိုယ်ကိုချစ်တဲ့သူတွေကိုယ်ကကြိုက်တဲ့အရာဝတ္ထုတွေကြတော့ကိုယ်ကသဘောကျနေတော့မစွန့်နိုင်ဘူးအဲ့ဒီတရှိတမဲ့အရာဝတ္ထုတွေပုဂ္ဂိုလ်တ attva တွေကလည်းကိုယ်ကိုချမ်းသာဒုက္ခตายาမှုအထိုက်အလျောက်ပြီးတော့အဲ့ဒါလေးကိုตายာနေတယ်ရည်ရွယ်ချက်ပေါ်မူတည်ပြီးတော့အဲ့ဒီသက်ရှိတတ်တဲ့ကာမဂုဏ်လေးပေါ်မှာအပြည့်မြင်ရမှာပေါ့တကယ်တမ်းကျတော့အဲ့ဒီကိုချစ်တဲ့ကိုကြိုက်တဲ့သက်ရှိတတ်တဲ့အရာတွေကကိုယ့်ရဲ့အလုပ်တွေကိုနှောင့်နှေးအောင်အနှောက်အယှက်ပြုနေတာပဲသက်ရှိတွေကလည်းအနှောက်အယှက်မပြုဘူးလားပြုပါတယ်ခင်ဗျခုလိုတရားဝဲသွားခြင်းနဲ့ဆိုရင်အိမ်ကအဖေကြီးကတော့မဟုတ်အမေကြီးကတယောက်တည်းမနေရဲလို့မသွားပါနဲ့ဆိုတော့မသွားဖြစ်တဲ့ပြည်လည်းမရှိဘူးလားရှိပါတယ်ခင်ဗျရှိတယ်ကလူယူဝတ်နဲ့အိမ်အောင်နဲ့ဘောနဲ့တရားနာသွားတာဘယ်သူကပိုလွတ်လပ်တော့လူယူဝတ်ကလွတ်လပ်တာပေါ့အဲ့တော့တက်ရှိနဲ့ပတ်သက်လို့ကတော့အထူးကြိုးစားမလိုပါဘူးလीအခုဒီတရားနာပိတ္တကဉာဏ်ရှိတဲ့ပုဂ္ဂိုလ်ကြီးဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကြီးဆိုတော့ချစ်တဲ့ကိုယ်ဝတ်ချစ်ရတဲ့သူကြီးကြောင့်ရောကိုယ့်ကိုချစ်တဲ့သူကြီးကြောင့်ရောစင်ရဒုက္ခဖြစ်တတ်တယ်စိတ်နှောင့်ယှက်ဖြစ်တတ်တယ်ဂုဏ်လေးခါကြဆင်းရဲတာတွေဖြစ်တတ်တယ်စသဖြင့်ချင်းပေါ့မူသည်ပုံလေးကားကြရည်အဲ့ဒီလိုဖြစ်မယ်လို့တော့မဆိုလိုဘူးနော်ဖြစ်ခွင့်ရှိတာကိုပြောတာဖြစ်ခွင့်ရှိလို့ဖြစ်သွားတဲ့အခါမျိုးကြမှာဩချစ်တဲ့သူတွေဆိုတာမကောင်းပါလားဩကြိုက်တဲ့အရာဝတ္ထုတွေဆိုတာမကောင်းပါလားလို့အဲ့ဒီကြမှာအပြည့်မြင်လေးရှိတာပေါ့တကယ်ဒုက္ခကြုံမှအပြည့်မြင်တာတဲ့ဒုက္ခမကြုံရင်ကလေးကအပြည့်မြင်ထားမယ်ဆိုရင်ဘုံမကောင်းဘူးလားပူကောင်းနေဒါပေမဲ့ကိုယ်တိုင်ကြုံတွေ့ပြီးမှအပြည့်မြင်တာကတော့ပူခိုင်နေတာပေါ့ကြိုက်တဲ့အရာဝတ္ထုတွေကလည်းကိုယ်ကိုဒုက္ခမပေးဘူးလားဒ
ုက္ခပေးပါလေခင်ဗျာ
ကြိုက်တဲ့သချင်းနဲ့မကြိုက်တဲ့သချင်းဘယ်သချင်းကပူဒုက္ခပေးတော့သချင်းကပူဒုက္ခတကယ်ကြီးမသချင်းတွေဘာတွေမကြိုက်ဘူးလားကြိုက်ပါလေခင်ဗျာကြိုက်တယ်ကြိုက်တော့ဒုက္ခမြင်လားဒုက္ခမြင်လားဒုက္ခလို့မြင
်
ဒုက္ခပဲမြင်လေအမတန်မျိုးစီလေးမဆွေကဆူပြီးဆိုတော့နာမသဘောမကျဘူးလားဟဲ့လားတက္ကမကြီးမဆွေကလည်းအတန်ကကောင်းကောင်းလေအဆူကပိုင်ပိုင်လေအဲ့လိုဆိုတော့တချင်းတန်လေးအပြည့်မြင်ရဲ့လ
ား
မမြင်ပါဘူးမမြင်ဘူးအရှင်လုံးကနာမထောင်အောင်ပြီးတော့မဆူလို့ဘူးလုံးဝဆွတ်နိုင်တော့ကောင်းတယ်ဦးဇင်းတို့ငယ်တုန်းကလည်းတချင်းနေနာထောင်တာဝါသနာပါတာပါပဲအခုရောဆိုတော့အခုလည်းပါတာပါပဲနော်ခေါနာဒီနာတချင်းလေးပါလေနာထောင်ဖွင့်နိုင်ကြတဲ့ဆိုရင်ကိုရှင်နေဖို့လာထိတဲ့တခြင်းမျိုးဆိုတော့နားလေးကစွန့်မိသွားတာပေါ့အဲ့ဒီကြတော့အမှတ်ကလည်းလွတ်သွားတာပေါ့နော်ဇေတမဏိတို့ကယောဂီလေးတယောက်ကမိတဲ့ရှင်ပြားတဲ့ရှင်ပြားမျိုးတဲ့ဆွမ်းသာဒီဘာဒီသွားကိစ္စရှိလို့သွားတဲ့အခါကျတော့တခြင်းတန်နေဘာဒီကြဘလို့မှတ်တုံးနဲ့မှတ်လာတဲ့ကမိတာပေါ့နော်တခြင်းတန်နေဘာဒီကြတဲ့အခါမှတ်လာတဲ့မှတ်တာပေါ့ဘလို့မှတ်တုံးနဲ့ကဲဥလုံးကဘလို့မှတ်ကုန်တခြင်းတန်နေကြသာ
သာလိုက်တာ
မှတ်တယ်လို့ဘယ်လိုမှတ်လဲဆိုတော့စာသားလေးတွေလိုက်မှတ်တာလေဟဲ့လားကြားနေကြားနေမှတ်တော့မဟုတ်စာသားလေးကဘယ်လိုစာသားလေးလဲဆိုတော့မှတ်လိုက်မှတ်တာပေါ့နော်ဦးဇင်းတို့ငယ်ငယ်တုန်းကဦးဇင်းတို့အိမ်နဲ့မလှမ်းမကမ်းပေါ့လေမျက်ဆောင်ထိုးမျက်ဆောင်ထိုးဆိုရင်မျက်ဆောင်ကတော်တော်လေးထိုးရမယ်နေရာပါနှစ်အိမ်ချားလောက်မျက်ဆောင်ထိုးလေးပေါ့အဲ့ဒီမျက်ဆောင်ထိုးအိမ်ကတခြင်းကိုအကျယ်ကြီးဖွင့်လို့ရှိကဆက်ကိုမိုင်းကုန်တင်ပြီးဖွင့်တော်တာပေါ့လေအဲ့တော့ဦးဇင်းတို့ကအိမ်ထဲမှာနှစ်နေရသုံးနေရလောက်ရှိရှိပြီးတော့ဇာကျက်တာပေါ့လေအလင်းရောင်ရတဲ့အချိန်နေထိုးတဲ့အချိန်ကိုအချိန်နဲ့ကြည့်ပြီးတော့ပေါ့အဲ့တော့အိမ်ရှိပဲမျက်နှာမူတဲ့ပက်လီမှာဇဝဲလေးနဲ့စားထိုင်ကြည့်အဲ့ဒီဟိုဘက်ကတချင်းတန်အကျယ်ကြီးဖွင့်ကိုကြိုက်တဲ့တချင်းလေးကြတော့နားချောင်ဖြစ်သွားတယ်ရှိမှသာစာအုပ်ချထားရတယ်မျက်စိကပဲရောက်နေတော့မျက်စိကတော့ဘယ်မှမရောမျက်လုံးလေးမှေးပြီးတော့နားကခုတခြင်းတန်းစီရောက်နေတာနော်ကိုမကြိုက်တဲ့တခြင်းကြတော့သူ့အတူအတန်အကျည်ကြီးနဲ့ဖွင့်နေတယ်လို့ဖွင့် နားလည်းမစွန့်တော့ဘူးနားလည်းမထောင်ပြစ်တော့ဘူးကိုယ်စားတဲ့မှာကိုယ်တမာရီအပြည့်နဲ့ကျက်ဖြစ်သွားတယ်ကြည်ဖြစ်သွားတယ်ကိုယ်ကြိုက်တဲ့သင်းလေးကတော့စားကျက်တဲ့အလုပ်ကိုအနှောက်ယှက်မပေးဘူးလ
ား
အနှောက်ယှက်ပေးတယ်သင်းလေးတစ်ပုဒ်ဆိုရင်တော့9မိနစ်ရှိမှပေါ့အကျံမြန်အားဖြင့်အဲ့တော့9မိနစ်စာတခြင်းလေးတစ်ခုကြိုက်လို့ဆိုပြီးတော့အစာဆုံးထိုင်နားထောင်နေလိုက်မယ်ဆိုရင်9မိနစ်စာစာတူစာကြက်တဲ့အလုပ်တော့လင်းဟင်းသွားတာပဲတခွေလုံးကောင်းနေဘယ်နှလုံးမတော့တခွေလုံးကောင်းတခွေလုံးနားထောင်နေလို့တော့မဖြစ်ဘူးပေါ့လေစာကြက်ခြင်းကလည်းရှိသေးတယ်ဆိုတော့ကြိုးစားတော့ကြည့်ရတယ်ဒါပေမဲ့တမာရီကစိတ်မရကျင်တော့ဘူးနော်အဲ့တော့ကိုကြိုက်တဲ့တခြင်းလေးတွေဟာကိုအလုပ်ကိုအနှောက်ယှက်ပေးတာပဲတို့တော့လည်းပဲအဲ့ဒီကိုကြက်တဲ့တခြင်းလေးတပုတ်လားနားလည်းနားထောင်လည်းရတယ်ဆိုလို့ရှိရင်တော့အားလေးတော့ရှိသွားတာပေါ့နော်အာသာလေးဒီပုထုဇဉ်သဘာဝဆိုတာကတော့ကိလေသာနဲ့လုံးဝကင်းလို့ကလည်းမဖြစ်ဘူးလေခုနပြောသလိုပေါ့မနည်းရပြောသလိုပေါ့အကျိုးကျိုးကိုလည်းဆော်လေးရလည်းရှိဖို့မလိုသေးဘူးလားလိုသေးတယ်တခြင်းဆိုတာကလည်းဒီတရားဓမ္မနဲ့ဘဝလုံးမြောက်မှုလေးနဲ့ပြောရင်တော့မตายရဘူးပြောပြီးမယ်လောကီနယ်ပယ်မှာတော့တခြင်းနဲ့လေးဒီသေးသွားလေးဒီပေါ်မှာခံစားတတ်တဲ့စိတ်ရှိမှုကလည်းလိုအပ်သေးတာပဲเนาะတခြင်းဂီတကိုမခံစားတတ်တဲ့လူရဲ့နှလုံးသားဟာကြံတန်းနေမာကြောတယ်ရက်စက်တယ်ကြမ်းကြုတ်တယ်ဒီလိုသဘောလေးရှိတာကိုเนาะတချို့ဂီတမခံစားတတ်တဲ့လူတွေမရှိဘူးလားရှိ
ပါတ
ယ်ဂီတကိုမခံစားတတ်တဲ့လူတွေကအများအဖြစ်တကူကောင်းဆန်တတ်တယ်ဂီတကိုခံစားတတ်ရတဲ့နည်းလည်းတကူကောင်းဆန်တဲ့လူတွေလည်းရှိတာပေါ့လေပြောချင်တာကကြိုက်တဲ့တခြင်းနဲ့မကြိုက်တဲ့တခြင်းကြိုက်တဲ့တခြင်းကကိုယ့်ကိုအနှောက်ယှက်ပေးတယ်။အဲ့တော့မကြိုက်တဲ့တခြင်းလေးလာလို့ရှိရင်ဦးဇင်းတို့ကသဘောကိုကြားလို့။ဘာလို့လဲဆိုတော့အလုံးမပြတ်တော့ဘူးလी။မကြိုက်တဲ့တခြင်းလာတော့လည်းအလုံးမပြတ်လို့သဘောကြားတယ်။ကြိုက်တဲ့တခြင်းလာတော့လည်းနားထောင်ကောင်းလို့သဘောကြားတယ်။ဒါပေမဲ့ကြိုက်တဲ့တခြင်းများများမလာပါသေးနဲ့ဆူတောင်းရတာပေါ့ကိုယ့်အလုံးပြတ်မှာဆိုလို့နော်။တီဗီကြည့်တဲ့အခါကျတော့ရောတရားနာပေးတဲ့နဲ့ကြိုက်တဲ့အစီအစဉ်နဲ့မကြိုက်တဲ့အစီအစဉ်ပဲစီစဉ်လိုက်ရင်ကျေးဇူးတင်တော့
ကြိုက်တဲ့စီစဉ်လိုက်ကျေးဇူးတ
ယ်ကြိုက်တဲ့စီစဉ်လာပါကျေးဇူးမတင်နဲ့အလုပ်ပြတ်မှာလीကဲမကြိုက်တဲ့စီစဉ်ကြတော့ပိတ်ထားလို့မရဘူးလားမ
ရပါဘူ
းအဲ့ဒီအချိန်မှာကိုယ်လုံးဆက်ရှိတဲ့လူလီလုံးပေါ့ကိုရီးယားဇာလန်လေးတခုလာတယ်ဆိုရင်ကြောင်ညာဒီပါရီလည်းမလာဘူးလားမလာပါဘူးကြောင်ညာကိုကြိုက်တဲ့သူကြတော့လည်းကြောင်ညာထိုင်ကြည့်မှာပေါ့ကြောင်ညာမကြိုက်တဲ့သူကြတော့ကြောင်ညာလေးလာတော့ပုဂံလေးပြေးစေလုံးဆက်ရှိတယ်လေးပြေးလို့အဲ့လိုမဟုတ်ဘူးလားအဲ့တော့ကြောင်ညာကိုတချို့ကလည်းပဲကြောင်ညာကလာပြန်ပြီကြောင်ညာကလာပြန်ပြီနဲ့စိတ်တူတယ်မတူနဲ့ကြောင်ညာကြောင့်မလို့ကိုယ်အလုံးမပြတ်တာကြောင်ညာကမပိုင်အလုပ်တွေမပြတ်ဘူးလ
ား
ပြတ်မှာအဲ့တော့ညာနဲ့ချက်ထွင်ပြီးတော့တွေးဖို့ကြိုက်တဲ့အရာဝတ္ထုနဲ့မကြိုက်တဲ့အရာဝတ္ထုကြိုက်တဲ့အရာဝတ္ထုကဒုက္ခမပေးသလိုလိုဒုက္ခပေးသလိုလိုနဲ့တကယ်တမ်းကျတော့ဒုက္ခပေးနေတာကပ်ပြီးတော့ဒုက္ခပေးနေတာဒါကြောင့်ကာမဂုဏ်ချမ်းသာရင်းနဲ့ဝီလီကောင်းလေးပဲတကယ်တမ်းကျတော့ကာမဂုဏ်ချမ်းသာဆိုတာကလည်းသူ့တဘာဝတက်ကူကကာမဂုဏ်ချမ်းသာဖြစ်နေတာလားကိုယ်အစွဲစိတ်ကြောင့်ချမ်းသာဖြစ်နေတာလားကိ
ုယ်အစွဲစိတ်ကြောင့်ချမ်းသာဖြစ်နေတာပ
ါကိုယ့်ရဲ့ကြိုက်စိတ်လေးနဲ့စွဲနေလို့သာตายရစရာလို့ထင်တာငပိမကြိုက်တဲ့သူငပိကိုကာမဂုဏ်လို့ထင်မှာမလားမထင်ဘူးငပိမကြိုက်တဲ့သူငပိကိုစားခြင်းပွဲကောင်းဘလို့ပဲလှုပ်ကြည့်ကြည့်တုတ်ပဲကြည့်ကြည့်ချက်ပဲကြည့်ကြည့်ကြော်ပဲကြည့်ကြည့်စိတ်ကမဝင်စားဘူးငပိမကြိုက်တဲ့သူအတွက်ငပိဟာသူ့အတွက်တော့ကာမဂုဏ်မဖြစ်တော့ဘူးလीသူမှမကြိုက်တာလေအဲ့တော့ငပိကိုကြိုက်တဲ့ကြိုက်စိတ်ကြိုက်ဆွဲမရှိဘူးဆိုရင်ဒီငပိဟာသူ့အတွက်ကာမဂုဏ်မဟုတ်တော့ဘောလုံးမွေးမကြိုက်တဲ့သူတွေရောဘောလုံးမွေးဟာသူ့အတွက်ကာမဂုဏ်ဖြစ်ပါမလားကာမဂုဏ
်မဖြစ်ပါဘူ
းမဖြစ်ဘူးဘောလုံးမွေးတော့သူပြကြတယ်လို့ဗျာဘာတဲ့နဲ့ဘာတဲ့နဲ့ဂန်ဂန်ပဲခံမဲ့ပါပါပူဝင်မဲ့ပါပါရိုနယ်ဒိုပဲပါပါစိတ်ဝင်စားရဲ့လ
ား
စိတ်ဝင်စားပါဘူးစိတ်မဝင်စားဘူးအဲ့တော့ဘောလုံးမွေးဟာသူ့အတွက်တော့တာယာစရာကာမဂုဏ်မဟုတ်တော့ဘူးဘာလို့ဆိုဘောလုံးမွေးကိုကြိုက်တဲ့ကြိုက်စိတ်ကြိုက်ဆွဲရှိမှမရှိပဲဒီတော့ကာမဂုဏ်ဆိုတာကမနေ့ကလည်းပြောခဲ့ပြီးတာစိတ်ဆရာတွေကိုကာမဂုဏ်လို့ခေါ်တာတဘာဝအတိုင်းကစိတ်ဆရာဖြစ်နေတာမဟုတ်ဘူးစိတ်စိတ်နဲ့ဆွဲထားလို့စိတ်ဆရာဖြစ်နေတာယဟနာရှင်မကြီးတွေလည်းငပိမဖုံးပေးဘူးလား
ဖုံးပေးပါဗျာ
ဖုံးပေးတယ်ဒါပေမဲ့ငပိကသူ့တက်တဲ့စိတ်ဆရာဟုတ်ရဲ့လားမဟုတ်ဘူးตายရတဲ့စိတ်နဲ့ငပိကြိုက်တဲ့စိတ်နဲ့ငပိပေါ်မှာตายရတဲ့စိတ်နဲ့စားတဲ့ပုထုဇဉ်တယောက်အတွက်သို့မဟုတ်လည်းသောတာပန်သက္ကတာဂံပေါ့လေအနာဂံဆိုတော့လည်းမตายရတော့ဘူးပေါ့ပုရိသေသောတာပန်သက္ကရကံပုဂ္ဂိုလ်ဒီအမှတ်ကိုလွတ်တတိကိုလွတ်ဉာဏ်ကိုလွတ်ထားလို့အဲ့ဒီငပိလေးပေါ်မှာตายရတဲ့စိတ်ကလေးနဲ့စားနိုင်မယ်ဆိုရင်တော့အဲ့ဒီငပိကအဲ့ဒီပုဂ္ဂိုလ်အတွက် ကာမဂုဏ်ဖြစ်သွားတယ်သဘောပေါက်ပါတယ်နော်တိုက်ဆရာတိုက်ဆရာဆိုတာသူကြီးတဲ့တိုက်ဆရာသူ့တဘာဝကိုကတိုက်ဆရာဖြစ်နေတာမဟုတ်ဘူးတိုက်စိတ်ကနေတိုက်ဆရာလို့တတ်မှတ်လိုက်လို့ပြင်းညာလိုက်လို့ဆွဲလိုက်လို့ထင်လိုက်လို့တိုက်ဆရာဖြစ်နေတာအဖြစ်ဝေးလေကောင်းလေဆိုတာကာမဂုံချမ်းသာရီနဲ့ဝေးလေကောင်းလေလားကာမဂုံချမ်းသာကိုတတ်မှတ်တဲ့တဏှာနဲ့ဝေးလေကောင်းလေလား
တဏှာနဲ့ဝေးလေကောင်းလေပ
ါကာမဂုံချမ်းသာကိုတတ်မှတ်တဲ့တဏှာနဲ့ဝေးလေကောင်းလေဒါဆိုတော့ကာမဂုံချမ်းသာနဲ့တော့နီးနီးပဲနေမှာပေါ့နော်ကာမဂုံကာမဂုံဆိုတော့ပါဠိလိုဓာတ်ရိုက်ဆိုတော့ကာမကုဏလို့သုံးတဲ့နေရာလည်းရှိတယ်ကာမဆိုပြီးတော့နှလုံးနဲ့သုံးတဲ့နေရာလည်းရှိတယ်ဟုတ်ပါဠိစာပေပါဠိစကားလုံးတွေကိုတချို့ကလည်းကြောက်ကြတယ်ပေါ့ရှင်ဖြားတို့တရားတပည့်တို့ကြိုက်တာပါဠိမပါလို့ပါဠိမပါလို့ねတချို့ကလည်းပြောကြတာနော်လုံးဝမပါလို့လည်းမဖြစ်ဘူးပါတဲ့တော့လည်းတော့ပါအောင်မှာဥပမာအပမာဓာတို့ဘာတို့ဒီလိုစကားလုံးတွေကလည်းပါမအရသာရှိတာနော်ခုကာမဆိုတဲ့နေရာမှာလည်းကာမနှစ်မျိုးရှိတယ်ပါဠိလေးမှတ်ပါဝိထုကာမတိလီတာကာမကာမနှစ်မျိုးရှိပါတယ်ဘာရီတဲ့လဲ
ဝိထုကာမနဲ့တိလီတာကာမ
ဝိထုကာမရေကိလေသာကာမရေဝိထုကာမဆိုတာကစိတ်ဆရာနှစ်သက်ဆရာတရှိတမဲ့အရာဝိထုတွေကိုဝိထုကာမလို့ခေါ်တာတရှိတွေကလည်းဝိထုကာမပဲတမဲ့တွေကလည်းဝိထုကာမပဲစိတ်စိတ်နဲ့ဆွဲလိုက်လို့ရှိရင်တော့ဝိထုကာမဖြစ်သွားတာပေါ့စိတ်စိတ်နဲ့မဆွဲလေးပဲစိတ်စိတ်နဲ့ဆွဲတဲ့တခြားသူတွေအတွက်ဝိထုကာမဖြစ်နေလို့ဝိထုကာမလို့လည်းသုံးနှုံးပါတယ်နော်ကိလေသာကာမဆိုတာကအဲ့ဒီဝိထုကာမတရှိတမဲ့တွေအပေါ်မှာတာယာနှစ်သက်တတ်မဲ့ဆွဲလန်းညှိကပ်နေတဲ့သဘောလေးတေကုကရင်တော့လောဘပေါ့တဏှာပေါ့အဲ့ဒါကိုဘာလို့ခေါ်လဲကိလေသာကာမအဲ့တော့ဝိထုကာမနဲ့လေဝိလိကောင်းနေပါပဲကိလေသာကာမနဲ့လေဝိလိကောင်းနေပါပဲဒါပေမဲ့အဓိကကတော့ကိလေသာကာမနဲ့ဝိလိကောင်းနေဝိထုကာမဆိုတာကတော့လုံးဝကြီးကင်းလို့လည်းမဖြစ်နိုင်ဘူးဘဝရဲ့အခြေခံလိုအပ်ချက်အနေနဲ့ကဲလူတယောက်ဆိုလို့ရှိရင်လည်းအင်းကြီးလုံကြီးတော့ဝတ်မထားရဘူးလား ဝတ်ထားရတယ်အင်းကြီးဆိုတာလည်းဝိထုကာမပဲလုံကြီးကလည်းဝိထုကာမပဲဝိထုကာမတွေအကုန်စွန့်မယ်ဆိုပြီးတော့အင်းကြီးလည်းမဝတ်လုံကြီးလည်းမဝတ်ဆိုရင်ဘာဖြစ်သွားမလဲဂျိန်းဖုန်ကြီးဖြစ်သွားမယ်ဥလိုမတော်တော်မြင်တာပဲနော်သူတို့ဂျိန်းဖုန်ကြီးတွေကတော့အဲ့ဒီလိုပေါ့ဒီအဝိဇ္ဇာတွေဆိုတာကလည်းဝိထုကာမတွေပဲဒါတွေကလုံးဝစွန့်ရမယ်ဒီအဝိဇ္ဇာတွေနဲ့ဖုံးကွယ်ထားတဲ့ဆိုကြတဲ့ကူကကိလေသာရှိလို့ပဲအဝိဇ္ဇာမဝတ်ဖဲနဲ့ကိုကိလေသာကြီးအောင်ကျင့်နိုင်မှတကယ်ကိလေသာကြီးနဲ့ခေါ်တယ်အဲ့ဒီလိုအယူအဆနဲ့အဝိဓုကအကုန်စွန့်ပစ်တာဝိထုကာမမှန်တယ်များစွန့်ရမယ်ဖခင်ကလည်းဟောတာပါပဲဒါပေမဲ့အထိပ္ပယ်ကောက်တာလွဲသွားတယ်နော်မရှိမဖြစ်မတုံးမဖြစ်တဲ့အခြေခံလိုအပ်ချက်ကာမဝိထုကတော့စွန့်လို့မရဘူးဒါပေမဲ့အဲ့ဒီကာမဝိထုဝိထုကာမအပေါ်မှာကိလေသာကာမနဲ့တာယာနှစ်သက်တက်မဲ့ဆွဲလန်းကြီးကပ်မှုမရှိဖို့အဓိကပါပဲ။ဒါဖြင့်ဝိထုကာမစွန့်ရမှာလားကိလေသာကာမစွန့်ရမှာလား
။ကိလေသာကာမကိုစွန့်ရမှာပါဗျာ။
ကိလေသာကာမစွန့်ရမှာ။ချိန်နေပြီးတယ်ဆိုရင်တော့ဝိထုကာမတွေလည်းစွန့်ရမှာပဲ။ဒါကြလည်းစွန့်တဲ့နေရာမှာတော့စနစ်တကျစွန့်ဖို့တော့လိုတာပေါ့။အိမ်မှာမသုံးတော့တဲ့အမှိုက်တွေပါတယ်ဆိုရင်စွန့်မပြရဘူးလား
။
စွန့်ပြရတယ်အမိုက်စွန့်နေဆိုတာပေါ့ဒါပေမဲ့အမိုက်ကလည်းစွန့်ရင်တည်းလို့စွန့်လို့ရရဲ့လားမရဘူးအမိုက်ကိုစနစ်တကျစွန့်ရတယ်အမိုက်ကိုစနစ်တကျမစွန့်ဘူးဆိုရင်ကိုယ့်လက်ထက်ကအမိုက်လေးလွတ်သွားတဲ့အတွက်ကိုယ်ကတော့စိတ်ချမ်းသာခြင်းချမ်းသာမယ်ကိုယ့်ပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်အောင်လုပ်ရရောက်တယ်ကိုယ့်ပတ်ဝန်းကျင်ကိုဒုက္ခပေးရရောက်တယ်ကိုယ့်ပတ်ဝန်းကျင်ကိုအယုံဆိုးအကြီးတန်းအောင်လုပ်ရရောက်တယ်အဲ့ဒီအတွက်ကိုကိုရိုင်းလေးတကယ်စိတ်ချမ်းသာမှုအပြည့်အဝမရပါဘူး။စွန့်ကြည့်ရဆွန့်ထားဒီအမှိုက်နေတော့ကိုကိုရိုင်းရစိတ်ချမ်းသာပါမလား။မချမ်းသာဘူး။အမှိုက်ကိုနေရာတကျဆင်းနေတကျမစွန့်မဲနဲ့စွန့်မြင်တယ်လို့စွန့်မြင်တဲ့စိတ်ချကိုကပူလောင်တဲ့သဘောလေးရှိပါတယ်။ရောက်ရခတ်တဲ့သဘောလေးရှိပါတယ်။မတည်ငြိမ်တဲ့သဘောလေးရှိပါတယ်။ဆင်းနေတကျလေးစွန့်နေဆိုရင်စိတ်ကလေးကအေးချမ်းတဲ့သဘောတည်ငြိမ်တဲ့သဘောကြည်နေတဲ့သဘောရှိပါတယ်။ဒီတော့ဝိထုကာမတွေကိုစွန့်ရမယ်စွန့်ရမယ်ရှိသူတော်ကောင်းကြီးတွေဝိထုကာမတွေကိုတတိယပေါက်ကဲ့သို့လွတ်လွတ်ပြည့်ပြည့်ကြီးစွန့်လွန်တော်မူရတယ်ဒါတွေကြည့်ဒါတွေနာယူအားကြားပြီးတော့ကိုယ်ပိုင်ဆိုင်တဲ့ကာမဝိထုတွေဝိထုကာမတွေကိုကာမဝိထုဝိထုကာမအတူတူပါပဲရှင်းအောင်ပြောင်းထားတာနော်ကိုယ်ပိုင်ဆိုင်တဲ့ကာမဝိထုတွေကိုစွန့်တဲ့နေရာမှာစနစ်တကျစွန့်ရမှာတချို့ကစနစ်တကျမစွန့်ဘူးစွန့်ညံ့တယ်လို့စွန့်ကြတယ် တခါကြီးတယောက်ကြောင့်တော့နီးစက်တဲ့တခါတခါမှခဏခဏပြောနေကြပါခုတလောတောင်မောင်ရောက်လာလို့အခြေအတင်ပြောလိုက်ရသေးတယ်သူကလည်းတရားရည်နာတရားစောင့်ဒီဖတ်ဝိထုကာမတွေကိလေသာကာမတွေကဒုက္ခပေးနေတာဒီကာမတွေဒီတန်ရုံးစင်တွေကြောင့်တဏှာဝဆင်းကမလွတ်မြောက်ရတာအဆက်ရှိတရားဖြစ်ပေါ်လေတရားရည်နာကြပြီးတော့တရားသဘောတွေမြင်လို့ဝိထုကာမလို့ခေါ်တဲ့သာသမီတွေကိုစွန့်တယ်သာသမီဆိုတာလည်းဝိထုကာမပဲနော်ဘယ်လိုစွန့်တယ်လဲဆိုတော့ဟိုစွန့်တယ်ဆိုကြတဲ့ကူကကိုစွန့်မဲ့ရာဝိထုကိုအမိုက်လို့သဘောထားလိုက်ရတာကိုကိုမလီမစားသဘောထားတာကိုပြောတာမဟုတ်ဘူးနော်အဲ့ဒါသာသမီတွေကိုစွန့်တယ်စွန့်တော့ဘယ်လိုစွန့်လဲဆိုတော့စနေတကြမစွန့်ဘူးဗျာမတာစွန့်တယ်သာသမီလေးတွေအာရန်အောင်လို့6တန်းရောက်ပြီဆိုတာနဲ့အကုန်လုံးဖုံးကြီးဝက်ခိုင်းတာသာဂါကငါရန်အောင်6တန်းတိုက်ပြီဆိုလဲသာသနာပေါင်းသုံးသွင်းသားရဲ့ဆန္ဒပါပါမပါပါအဖေအမိတ်တမီငါရန်အောင်6တန်းရောက်လေဒီလရှင်အတင်းဝယ်ခိုင်းအဖေအမိတ်နောက်တမီတရားငါရန်အောင်6တန်းရောက်တော့လေသာသနာပေါင်းဝင်ခိုင်းအဖေအမိတ်အဖေအမိတ်ဆိုလေသာသမီကလွန်ဆန်ရဲရဲလားငါရန်အောင်6တန်းရွယ်ဆိုတော့17နှစ်12နှစ်ပဲရှိသေးတာပေါ့အဲ့ဒါနဲ့ဝေးရောပေါ့တကယ်ဝိချင်းသိမရှိပြီမရှိဘဲနဲ့အဖေရဲ့အမိန့်ကြောင့်ဝေးရတာဝေးကြတဲ့ကူကလည်းဦးဇင်းတို့ကအဲ့ဒီကိုရင်လေးတွေအဲ့ဒီဒီလာရှင်လေးတွေကြည့်ပြီးတော့ဟိုကိုရင်ဦးဇင်းတို့ကိုရင်ဘကလေးကကြုံတာပေါ့အဲ့ဒီဖြစ်ပြက်ကသိပါတယ်ဒီကိုရင်သာသနာပံဘလုံနီးနဲ့မှမမြင်နိုင်ဘူးဒီဒီလာရှင်လေးတွေလည်းသာသနာပံဘလုံနီးနဲ့မှမမြင်နိုင်ဘူးသင်တဲ့အတိုင်းမှာပဲ3-5နှစ်လောက်ဝေးပြီးတော့ထွက်သွားတာပဲထွက်သွားတော့18 18 19 20ရဲ့ရွယ်ရောက်မှတော့6တန်းတက်လို့ဖြစ်ပါအောင်မလားအဲ့ဒီရွေးတယ်မှာ6တန်းတက်လို့မရတော့အခုချိန်ထိငါရန်အောင်6တန်းတက်နေနေပဲတသက်လုံးပညာရည်ချင်းကပြီးသွားတယ်သူကလည်း6တန်းညမှာဘာလို့ဝတ်ခင်းရတာလဲဆိုတော့တရားကုန်တော့6ပါးကိုပူဇော်တာလေကိုဘသာကိုတရားကို6နှစ်လောက်တရားအထုတ်ပါလားတရားကုန်တော့6ပါးကျင့်နေနေနဲ့နော်ပူဇော်တဲ့အနေနဲ့မဟုတ်ဘူးသာသမီ6တန်းရောက်တာနဲ့သာသနာပေါင်းသွင်းကျွန်တော်လည်းဘယ်နေ့ကျွန်တော်ဆိုတော့သာသနာအာဇာနည်ကြီးဖြစ်အောင်လုပ်တယ်အာဇာနည်နေ့မှာအာဇာနည်နေ့မှာဘုန်းကြီးဝတ်ပြီးတယ်သီလရှင်ဝတ်ပြီးတယ်ဒါပေမဲ့လို့အကုန်လုံးလူထွက်သီလရှင်ထွက်ပြီးဖြစ်ကုန်တာပါဘဝအသေးသေးကတော့ရှိသေးတယ်တချို့ချက်လေးတွေတော့ပုဂ္ဂိုလ်ကြီးကုန်တဲ့ခံငယ်ပြီးတော့ထက်မပြောတော့ဘူးနောက်အခုသူအသက်60ကျော်လောက်ရောက်ပြီအဲ့60ကျော်လောက်မှလည်းပဲနောက်အငယ်ဆုံးကလေးလေးက12နှစ်ပြန်ရောက်လာကြရောအဲ့ဒီကလေးလေးလည်းဟိုတနေ့တက်လာတဲ့ကိုရင်ဝယ်ကလေးနဲ့2လလောက်ရှိပြီတဲ့ဝတ်ထားတာနော်အဲ့ဒါဘယ်စားတဲ့နိုင်ပို့ရမလဲတဲ့လာမေးတာဘယ်စားတဲ့နိုင်မှပို့မနေနဲ့လို့လူထွက်ပြီးတော့6တန်းသာတက်ခိုင်းလိုက်တော့လို့သူထင်တာနဲ့ကတခြားစီဖြစ်သွားတာကိုဦးစင်းက10တန်း6ပါးသာကလူနဲ့အောင်ပြီးတော့သာသနာပေါင်းဝင်သွားတယ်ဒီတော့ဒီကလေးလေးကိုရင်ဝတ်တဲ့ဆိုလဲအားပေးမှာပဲဘယ်စားတဲ့နိုင်ပို့လို့ပြောမှာပဲလို့သူကထင်တာအဲ့တော့ကလေးရဲ့ဆန္ဒမပါဘဲနဲ့အခုလိုအတင်းအဓမ္မကြီးသာသနာပေါင်းဝင်ခိုင်းတာတော့မကောင်းပါဘူးဆိုတော့သူကဘာပြောလဲဆိုတော့လူဘဝမှာဆက်နေလို့ရှိရင်ကိလေသာတွေဖြစ်မှာဆိုလို့တဲ့ကဲကိုကိလေသာကျင်းအောင်မကြိုးစားဘူးဟိုတောင်းကိုကိလေသာဖြစ်မှာဆိုလို့တဲ့ကလေးကဆိုမှကိလေသာနဲ့နဲ့ရွယ်လေကိလေသာသူဖြစ်ချင်းဖြစ်မှာပေါ့နော်သူတို့ကဆိုတာကိလေသာနဲ့ကင်းရင်လားမကင်းပါဘူးမကင်းဘူးသူပဲကိလေသာဖြစ်လို့အသက်50မှာကလေးမွေးထားတာနော်ကိုကိုကြတော့ကိရိတာမပဲဘူးသူများကြတော့ကိရိတာဖြစ်မှာဆိုလို့တဲ့အဲ့ဒါနဲ့ခလေးမေးကြတာပေါ့ခလေးဆန္ဒပိုင်လာဆိုတော့ तू ကသူ့သားလှဲ့မေးလိုက်တော့ခလေးကတော့ဝှစ်ချင်နေပြောတာပေါ့ဒါကတော့တခါကြီးမေးရင်တော့ဘယ်လိုပဲပြောမှာပေါ့လို့ဆိုတော့ဦးစင်းမသားဦးစင်းမေးကြည့် तू ကနားကလည်းလေးတာကိုနားသိမ့်မကြဘူးမကြတော့ကတူတူလေးမေးမယ်ဆိုပြီးတော့အဲ့ဒီတခါကြီးမကြအောင်ခိုင်ကိုရင်လေးပဲမေးတယ်ကိုရင်လေးဘုန်းကြီးစာကြက်ချင်လား6တန်းတက်ချင်လားတူတူလေးမေးတော့6တန်းတက်ချင်ပါတယ်ဖေဟာကွန်ရည်ပုံမှန်လည်းဖြေတာပေါ့နော်အဲ့ဒီ6တန်းကိုလည်းပဲကွန်ရည်ဝင်းနဲ့တက်ချင်သလားလူဝင်းနဲ့တက်ချင်သလားလူဝင်းနဲ့ပဲတက်ချင်ပါလေခင်ဗျာတူတူလေးဖြေတော့နောက်မှကြေကြေထအော်ရတာပေါ့ဒကာကြီးဒကာကြီးမကြောက်တူတူလေးပြီးတော့ဒီလိုဖြေတယ်အဲ့ဒီကြောင့်လည်းသူကမလျှော့ပါဘူးပဲဘယ်ဘုန်းကြီးတွေနဲ့ပေါင်းလိုက်လို့ဖြစ်သွားတာပါဗာညာနဲ့နော်ဟိုတခြားဘုန်းကြီးပြောလိုက်ပြီးတာပေါ့အဲ့ဒါနဲ့အသေးစိတ်တော့မပြောတော့ဘူးလေသူနဲ့လည်းတနားကြီးဘယ်လောက်ကြာအောင်ကိုပြောယူရတာပြောပြီးမှလည်းမကြွပါဘူးနော်အဲ့ဒါသူလည်းတခုတော့ပြောရတာပေါ့လေကံကံရဲ့အကျိုးနဲ့ပတ်သက်လို့ပေါ့အမှန်ကတော့ဒီ12နှစ်အရွယ်လေးကတဝိချင်းနဲ့စိတ်အားထက်သန်လုံးလို့အတိတ်ကပါရမီတွေပါလုံးလို့တရားတွေလည်းတအားအားထုတ်တရားစာတွေလည်းအရင်လေးလာ တံဃာညာနေရှင်းတန်လုံးလို့ဝိရှင်တဲ့စိတ်တွေထက်တန်လုံးလို့ဘလုံးမကိုတားမရလို့ခွင့်ပြုလိုက်ရတာဆိုတော့တမျိုးပေါ့နော်စိတ်ကိုထက်တန်လုံးလို့တားရင်တော့လည်းမကောင်းဘူးပေါ့ဒါရမဥစဉ်လို့လည်း၅ရက်နှစ်တုန်းကဟိုညီကို၄ရက်တုန်းကဘဝေကြတာပေါ့လေဝဲအဲ့ဒီတုန်းကလည်းဥစဉ်ကမထွက်တော့ဘူးဆိုပြီးမိဘတွေပြောတာဒါမဲ့လို့မိဘတွေကကျောင်းဆက်တက်ဖို့ပထွက်ခိုင်းလိုက်တာပေါ့အဲ့ဒီတုန်းကသာဥစဉ်ကမထွက်ချင်ဘူးဆိုပြီးတော့หนีလိုက်တော့ဆိုတော့ဥစဉ်တို့လည်းတန်ခါမောက်ဒီနေ့ထိမြဲမှလည်းမဟုတ်ပါဘူးနော်လာပိုင်းနှစ်ပိုင်းလည်းဝေပြန်ထွက်ချင်ထွက်လာမှာပဲအဲ့တော့ကိုယ်ပိုင်အသိဉာဏ်မရင်ကျက်သေးတဲ့အရွယ်မှာမိဘကစနစ်တကျလမ်းညွှန်ပေးဖို့အရေးကြီးပါတယ်ဆရာအောင်16နှစ်အရွယ်ရောက်ပြီဆိုတော့ကိုယ်ပိုင်ညာနဲ့စဉ်းစားတတ်ပြီဆိုတော့လေမိဘတွေကခွင့်ပြုလိုက်တာပေါ့16နှစ်ကြာမှဆိုတော့ခွင့်ပြုသင့်ပြီပေါ့အဲ့တော့အဲ့ဒီတကကြီးကိုလည်းပြောရတာပေါ့ကိုရင်လေးကဝိရှင်နဲ့ဆိုတောင်းမှတကကြီးကတားမှလို့အခုတော့ဒီကိုရင်လေးကမဝိရှင်တဲ့ဟာကိုအတင်းအဓမ္မဝေခိုင်းနေသူဘာရဲ့ပညာရေးကိုချိုးနှိမ်ပြတဲ့အတွက်ဒကာကြီးဖြစ်လျာกว่าတိုင်ပညာရေးဘရောမဆုံးခန်းတိုင်မှာမဟုတ်ဘူးကိုသားသမီးတွေ၄ယောက်ရှိတယ်၄ယောက်လုံး၅ရက်နဲ့ပဲပညာရေးချိုးနှိမ်ထားလိုက်တော့ဒကာကြီးကတော့ကောင်းကင်ကြီးလို့လုပ်တာပဲဒါပေမဲ့သူ့ရဲ့ပညာရေးညွန့်ကျူးအောင်လုပ်လိုက်တယ်လို့ဖြစ်တဲ့အတွက်သူတဘာရဲ့ပညာရေးကိုအညွန့်ချိုးတဲ့ပုဂ္ဂိုလ်ဟာဖြစ်လျာဘဝအတန်တရာမှာကိုယ့်ရဲ့ပညာရေးအညွန့်ချိုးမဲ့ပုဂ္ဂိုလ်တွေနဲ့ပဲတွေ့မှာပဲပညာရေးအာမပေးတဲ့မိဘနဲ့တွေ့မယ်ပညာရေးအမပေးတဲ့တွေ့မင်းပေါ့အဲ့ဒီလိုအဆင်သူ့ကိုပြောကြလဲရတယ်ဒါမှမဟုတ်ပြောတော့မကြည့်ဘူးနော်နေပူပူတွေကလာတဲ့ဒီစာလေးကြံရေးတဲ့နောက်တစ်ရက်လောက်နေတော့လေနေပူတွေကလာတဲ့လူတယောက်ရဲ့နှလုံးသားကိုသားနဲ့တက်လိုက်တယ်လို့ပါပဲတဲ့နေပူတွေကလာတဲ့လူတယောက်ကိုသားနဲ့တက်လိုက်တယ်လို့ပါပဲတပီတော့ကြွေသွားပါတယ်ခင်ဗျာတဲ့ဒါပေမဲ့တပီတော်ကကြွေလဲမှွေဝီလဲမှွေပါတဲ့မရှိဘူးနော်နောက်ဆုံးကြတော့သူဆိုင်နေမထုတ်ခင်လာသေးတယ်မကြည်ညိုရင်မနေနိုင်တာကလွယ်လို့တဲ့အဲ့ဒါအဖြစ်ပြောတာမဟုတ်ဘူးနမူနာယူတတ်ဖို့ပြောတာနော်ကာမဂုဏ်ဆွန့်ကာမဂုဏ်ဆွန့်ဟုတ်တယ်ပေါ့တရားတွေလေ့လာပါလားလိုက်တဲ့ခါကျတော့ဩဇနီးခင်မွန်းနေဒီသမီးသားတွေဒီတန်ရုံးစဉ်နေကြောင့်ဒုက္ခဖြစ်နေတာပဲစွန့်မယ်ဆုံးတင်တာတော့မှန်တယ်ဒါပေမဲ့ဆုံးနိုင်တဲ့အနေထားရှိမရှိဆုံးတင်တဲ့အနေထားရှိမရှိဆိုတာကြည့်ရအောင်ပါတချို့ကလေးလေးတွေမွေးထားတဲ့တစ်နှစ်သားနှစ်နှစ်သားလေးနဲ့ဒီတာတွေကတရားအထုံရန်ဒီတန်ဝေကတွေဖြစ်လို့ဆိုပြီးတော့ဒီကလေးလေးလက်မကြည့်တော့ဘူးဇနီးမယားလေးလည်းလက်မကြည့်တော့ဘူးအရင်လုပ်တယ်လည်းဘာမှမလုပ်တော့ဘူးတနေ့လုံးသွားတရားထိုင်နေဖခင်အကြောင်းသွားတယ်ကိုတော်တယ်သွားတပင်အောင်ကိုရဲသွားတရားထိုင်နေအဲ့ဒီလိုလုပ်နေတဲ့ပုံစံတွေလည်းရှိတာပဲတမန်ကြီးလည်းတော့တရားရှိတယ်လို့ထင်ရတာပေါ့နော်စိတ်ဓာတ်ကပြန်လာတရားသဘောတွေသိတယ်ဆိုရင်ကိုမိသားစုပေါ့ပို့ပြီးတော့တောင်းမေတ္တာတွေပေးရမှာအချင်းနေချင်းကလည်းကန့်ညီအောင်ပေါ့နော်သားသမီးတွေကလည်းအရွယ်ရောက်နေပြီကိုလိလိရှုလို့ရပြီဆိုရင်တော့လေကိုကကိုဘုန်းကြီးဝတ်ခြင်းဝတ်ပြီးလာရှင်ဝတ်ခြင်းဝတ်ပေါ့ဒီကနေ့ပတ်သက်လို့ဦးဇင်းတို့ကအနှိုင်းနဲ့ကုသိုလ်ဆိုတဲ့ဆောင်းပါးထဲမှာကြည့်ထားခဲ့ပြီးပါတယ်အဲ့ဒီဆောင်းပါးလေးကအပ္ပမရမှာနှစ်ပတ်ဆက်တိုက်နှလားဆက်တိုက်ပါတာပေါ့လေယူတမျိုးကဒကမကြီးတယောက်အကြောင်းပေါ့ကလေးလေးမွေးပြီးတော့သုံးရသားလေးနဲ့စိတ်သာတော်တရားအထုတ်တယ်ရပောင်းတရားအဋ္ဌဌံနဲ့မွေးထားတဲ့ကလေးကသုံးရသားပဲရှိသေးတာနော်အဲ့တော့လေးလာပြီးမိခင်တို့ပဲတိုက်ရမယ်ဆိုတာလူတိုင်းမသိဘူးလားဘုန်းကြီးတွေတောင်သိသေးတာသူသိရမှာပေါ့နော်လေးလာပြီးမိခင်တို့တိုက်ရမှာသူကသုံးရထက်နဲ့ကလေးပြစ်ထားခဲ့ပြီးတော့စိတ်သာတော်တရားအထုတ်တဲ့အဖေကလည်းဟိုနှလုံးသားစိတ်နဲ့လို့ပြောမှာပေါ့လေအဖေကလည်းပဲခလေးကိုတယူတရားနဲ့ပိုက်ထွေးနေလို့ရှိရင်ကိုယ်ကိုယုံကြည်တဲ့စိတ်ကိုယ့်ဘဝကိုယက်တည်ရတဲ့စိတ်ရှိမှမဟုတ်ငငယ်ကလေးကကိုယ့်ကိုယ်ကိုယုံကြည်တဲ့စိတ်ကိုယ့်ဘဝကိုယက်တည်ရတဲ့စိတ်ရှိအောင်ဆိုပြီးတော့သူကလည်းမထွေးပွေဘူးပကတိမှဒီတိုင်းပြစ်ထားတာအဲ့ဒါခလေးလေးကဦးဇင်းတို့အရင်ကနွေရာသီပေါ့လေသွားတော့ခလေးလေးကပကတိမှငိုလို့တစ်ခေါက်သွားလာကြတယ်ခလေးကပကလေးတွေမှာအိတ်လို့ဘေးနဲ့မှနေပြီးနေရလဲထိုးလို့အဖေကလည်းသွားပြန်ရှောက်သွားနေတာခလေးနှုတ်ဆတိုင်းလည်းတိုက်မဲ့လူကမရှိဘူးတခါတည်းနှုတ်ဆလို့ဟောတော့လည်းနှုတ်ဘူးလေးနဲ့ပဲတိုက်ရင်ဝင်နဲ့ထိုးကိုပြီးတော့နှုတ်ဘူးနဲ့တိုက်တာဆိုတော်သေးတယ်အဲ့လိုမဟုတ်ဘူးပကက်ထဲမှာခလေးဒီတိုင်းပဲထားပြီးတော့နှုတ်ဘူးလေးပဲလက်နဲ့ကန်ပြီးတိုက်တာဒါတော့မှခလေးခဏခဏဟောလို့ဆိုစိတ်ကတိုးနေသေးတယ်အဲ့ဒီကလေးကဦးဇင်းတို့ကသိပြီးသားဒီခလေးကတော့ပုံမှန်ဖြစ်မှာမဟုတ်ဘူးပုံမှန်ကြီးထားခွင့်ရမှာမဟုတ်ဘူးကျုပ်ပိုင်းဆိုင်ရာပုံမှန်ဖြစ်တဲ့အခါစိတ်ပိုင်းဆိုင်ရာကတော့ပုံမှန်ဖြစ်မှာမဟုတ်ဘူးလို့ထင်ပြီးသား တကယ်လည်းဟုတ်ပါတယ်အခုပြန်စုံစမ်းကြည့်လိုက်တော့အဲ့ဒီကလေးလေးကသူ့ဆို73လေးမြတ်တာရှိပြီစကားလည်းလုံးဝမပြောဘူးတဲ့ထမင်းစားလို့လည်းစားမှမပြီးဘူးတဲ့ကျိုးလိုက်ရင်တော့စားတယ်ထမင်းစားလိုက်တာဆိုပြီးတော့ထမင်းမတောင်းတတ်ဘူးကျင်းကြီးကျင်းငယ်လည်းစွန့်ကျင်တယ်ဆိုတော့ဒီတိုင်းပဲစွန့်ချလိုက်တာပဲကဲပုံမှန်ကြည့်ထွားရလားဒါကြောင့်ကာမကိုစွန့်ရမယ်စွန့်ရမယ်ဆိုတာအချိန်လေးအချိန်ခါကိုကြည့်ရတယ်နော်အမိုက်ဆွန်းအမိုက်ဆွန်းဆိုတဲ့နေရာမှာနေရာတကာမဆွန်းရဘူးစနေတကျဆွန်းရတယ်ဝိထုကမ္မတွေကိုဆွန်းနေဆိုတဲ့နေရာမှာလည်းစနေတကျဆွန်းရတယ်ဒိတာကပြန်လာသာရိသမီးတွေဆိုတာတန်ယုံစင်းနေသာရိသမီးတွေ ਨੇ ပျော်ပါနေတာဟာတဏှာတွေပဲဟဲ့ဆိုပြီးတော့သာသမီးလည်းမထွေးပွေသာသမီးလည်းမဖဲ့ရန်သာသမီးလည်းမလန်းရှုပ်ဒီလိုနေရာမှာဟုတ်ရဲ့လား
ဟုတ်ပါပါ
ခက်ဆင်းနေရာမှာမဟုတ်ဘူးဒိတာကထွက်လာမေတ္တာတရားတွေပူအားကောင်းပြီးတော့သာသမီတွေကိုခိုင်းတဲ့ပူပြီးဒီဆိုင်ပူပြီးတော့ကျင်းနာကိုဇနီးကိုခင်မွန်ပေါ်မှာလဲတာဝန်ကြီးပူကြီးအဲ့ဒီလိုဖြစ်ရမှာဒိတာကကျန်လာခက်ဆင်းဆင်းဖြစ်သွားတယ်ဆိုရင်တော့ကိုအနာဂံဖြစ်သွားလို့စိမ့်နာတာတမျိုးနော်အနာဂံဖြစ်သွားလို့စိမ့်နေဆိုတာလဲတာယာမှုတာမပြုတော့တာတာဝန်ကြီးအောင်တော့ကျင်းနာနှွေးထွေးတဲ့မေတ္တာတွေနဲ့ဆောင်လျှောက်ပါတယ်အဲ့တော့ကာမဝိထုတွေကိုကာမဝိထုတို့ကိလေသာကာမတို့နဲ့ဟာဝေးလေကောင်းလေဆိုပေမဲ့စွန့်တဲ့နေရာမှာတော့စနစ်တကျကြီးစွန့်တတ်ဖို့လိုပါတယ်။ဒါတတိပဋ္ဌာန်ဝိပဿနာအားထုတ်နေတဲ့အချိန်ဆိုတာလေဝိထုကာမကိလေသာကာမကိုစွန့်နေတဲ့အချိန်မှာပဲနော်။ဒါဥစဉ်တို့ဒီကံမြင့်မှာပထမဆုံးခေါ်တဲ့တရားမှကလေးကလည်းပြောခဲ့ပူပြီးသားပါ။ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကိုယ့်ရဲ့စိတ်ဓာတ်အနေထားစိတ်ဓာတ်အနေထားနဲ့လိုက်လျောညီထွေတဲ့ဘဝအနေထားရှိတယ်ဆိုရင်တော့ဝိထုကာမတွေကိုအကုန်လုံးစွန့်အခုလိုမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့ကြုံကြတဲ့အခိုက်အမြင့်မြတ်ဆုံးဘဝကယဟန်ဘဝဒီလိုယဟန်ဘဝဆိုတာအင်မတန်ရခဲ့တာပဲကိုယ်ကလည်းအမျိုးသားဖြစ်နေတဲ့သာသနာပေါ်မှာယုံကြည်တဲ့တရားတရားလေးရှိတယ်လောကီအာယုံကာမဂုဏ်တွေပေါ်မှာလွန်လွန်ကဲကဲဆွေးလန်းတဲ့တဏှာမျိုးလည်းမရှိဘူးစွန့်လွတ်နိုင်တဲ့စိတ်ဓာတ်ရှိတယ်ဆိုရင်တော့လုံးဝစွန့်လွတ်ပြီးတော့ယဟန်ပြုမယ်တိလရှင်ဝတ်မယ်ဆိုရင်မကိုမကောင်းဘူးလားမ
ကောင်းပါဘူ
းကောင်းတယ်အကောင်းဆုံးပဲပေါ့တသက်လုံးမဝတ်နိုင်တော့မှချိန်ပိုင်းခြားလေးနဲ့ဝတ်လို့အဲ့ဒီလိုလုံးဝမစွန့်လွတ်နိုင်ဘူးဒီကနေ့ဝေးအောင်ရှောင်ပြီးတော့နေရမယ်ရှောင်ပြီးတော့နေရမယ်ဆိုတာအဝေးကိုသွားဖို့ပြောတာမဟုတ်ဘူးတရားပြီးရှိလာတဲ့ခါမှာငကိုယ်တော့ကဥပမာဆိုတော့တပတ်ကိုခါတိုင်းဗီဒီယိုခွေတနည်းတစ်ခွေတနည်းတစ်ခွေနဲ့တပတ်ကို9ခွေကြည့်နေရကနေတရားသဘောနားလည်တဲ့အခါကျတော့အခွေနည်းနည်းလျှော့ပေါ့တပတ်6ခွေပဲကြည့်ပေါ့9ခွေပဲကြည့်ပေါ့4ခွေပဲကြည့်ပေါ့3ခွေပဲကြည့်ပေါ့2ခွေပဲကြည့်ပေါ့1ခွေပဲကြည့်ပေါ့တဖြည်းဖြည်းချင်းလျှော့သွားရမှာနော်အဲ့ဒါဆိုရင်လေအဲ့ဒီဟာတွေကာမဂုဏ်တွေကိုစွန့်နိုင်တဲ့အတူတူပဲမဟုတ်ဘူးလားအတူတူပါပဲဒါစွန့်မုံစွန့်နည်းတွေအသေးသေးပြောမှဆိုရင်တိတ်အများကြီးဖြစ်သမဲ့ကျိစားတော်မဆူရသေးဘူးနော်ရှိသူတော်ကောင်းကြီးများကတော့ရှိသူတော်ကောင်းကြီးများဆိုတာကယခုခေတ်သူတော်ကောင်းတွေရောနောင်ရှိမဲ့သူတော်ကောင်းတွေရောပါတာပါပဲဒါပေမဲ့ပောရဏကတပုရိတာပောရဏကပန္တိတာရှိပညာရှိသူတော်ကောင်းကြီးတွေမြတ်စွာဘုရားရှင်ကိုယ်တော်လည်းအဲ့လိုမကြမကြဟောလို့ရှိရှိသူတော်ကောင်းကြီးတွေလို့ဟောလဲတာဆုစကလုံးလေးဆိုလဲတာကတော်တော်ရတာရှိတာနော်ရှိသူတော်ကောင်းကြီးတွေဆိုတော့ကိုယ့်ရဲ့စံပြဖြစ်သွားတာကိုစံပြဖြစ်သွားတဲ့ကိုယ့်ထက်လည်းဟိုအတ္တသိက္ခာဂုံကကြီးတဲ့သဘောလေးနဲ့ဖြစ်သွားတော့အာရပါရရှိရှိသူတော်ကောင်းကြီးနဲ့လောကီအာယံကမကုံချမ်းသာတွေကိုဝေးလေကောင်းလေလို့နှလုံးသွင်းပြီးတော့စွန့်လွတ်တော်မူကြတယ်အဲ့ဒါဖရာအလောင်းနဲ့တကွာညီကုံမတော်မရှေးရောက်ရဲ့တငယ်ချင်းရဲ့ကျွန်းယောက်ျားရဲ့ကျွန်းမိန်းမရဲ့တောထွက်ပြီးတော့ယတိယဟန်ပြုတရားအထုတ်ကြတယ်သူတို့ရဲ့အကျင့်ပြင်းထန်လို့တရားမင်းကြောက်ဖြာပူတယ်တင်းတယ်သူတို့တွေကာမဂုဏ်ချမ်းသာတာတာယာတဲ့စိတ်တောင့်တတဲ့စိတ်ရှိမရှိစမ်းသပ်ချင်တာနဲ့ဖရာလောင်းလောင်းတော်ကြီးရသေရဲ့ကြာဆွေကြာယူတွေကိုသုံးရက်တည်းနဲ့ခိုးဖွဲ့ပြီးဖွက်ထားခဲ့တယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ရသေတွေစီဝေးကြတယ်။အဲ့ဒီစီဝေးမှာရသေအသီးသီးကကြာဆွေကြာယူကိုသူတို့မခိုးပါဘူးဆိုတဲ့အကြောင်းကိုကျင်းစာတွေဆိုကြတယ်။ပထမဆုံးအရှင်သာရိပုတ္တရာအလောင်းယသိကကျင်းစာဆိုပါတယ်အကျွန်ုပ်ဒီနောင်တော်ကြီးရဲ့ကြာဆွေကြာယူတွေကိုလုံးဝမခိုးရယူအမှန်ပါတကယ်လို့များဒီကြာဆွေကြာယူတွေကိုခိုးခဲ့လို့ရှိရင်ဇနီးမယားသမီးသားတွေနဲ့ကြီးဝါချမ်းသာတဲ့သူလောကီအာယုန်ကာမဂုဏ်ချမ်းသာတွေကိုစိတ်တိုင်းကြခံစားခွင့်ရှိတဲ့သူဖြစ်ရပါစေ ဒါဘယ်လောက်များကြီးညိုစရာကောင်းပါလဲနော်။တာမန်လူဆိုလို့ရှိရင်တော့ကြာစိုးကြာယူမခိုးရယူအမှန်မှတကယ်လို့များခိုးလို့ရှိရင်ကာမဂုဏ်ချမ်းသာတွေကာမဂုဏ်ချမ်းသာတွေမခံစားရပါစေနဲ့။မခိုးလို့ရှိရင်ခံစားရပါစေဒီလိုကြိမ်ပါနော်။ခိုးရင်မခံစားရပါစေနဲ့မခိုးရင်ခံစားရပါစေ။ကာမဂုဏ်ချမ်းသာကိုခံစားခြင်းနဲ့စိတ်နဲ့တက်စားဆူမှစိတ်သာဆူမှအခုကြာစိုးကြာယူကိုခိုးခဲ့ရင်ကာမဂုဏ်ချမ်းသာခံစားရပါသည်လို့ကျင်နာဟာကာမဂုဏ်ချမ်းသာခံစားခြင်းလို့ကျင်နာလားမခံစားခြင်းလို့ကျင်နာလား မခံစားခြင်းလို့ကျင်နာအမတန်အံ့ဩစရာကောင်းတယ်နော်ကိုရင်ဘဝအဲ့ဒီဇတ်တော်လေးဖတ်ပြီးကြည်ညိုလိုက်တာစိတ်ထဲကကိုမထွက်တော့ဘူးကာမဒီကျန်တဲ့ရသေတွေအကုန်လုံးလည်းဒီတိုင်းကြီးကျင်ကြမှာပါကြာစွာကြာရုပ်ကိုခိုးခဲ့လို့ရှိရင်ကာမဂုဏ်ချမ်းသာတွေခံစားရပါသည်ဟုတ်တမ်းမလူဆိုရင်တော့ကြာစွာကြာရုပ်ကိုခိုးလို့ရှိရင်အဝီစီကြပါသည်ခေါင်းချစ်စိတ်ကွဲပါသည်တွေးအံပြီးပြပါသည်ဒီလိုကျင်းချမှာပေါ့နော်မခိုးလို့ရှိရင်တော့လူဝင်ဆန္ဒတွေပြပါသည်ဘာကြီးဖြစ်ပါသည်ညာကြီးဖြစ်ပါသည်ကောင်းတာတွေကြီးကျင်းမှာပဲအခုသူတို့ကျင်းတာကခိုးခဲ့လို့ရှိရင်ကာမဂုဏ်ချမ်းသာပြည့်စုံပါရစေအားလုံးဒီနီးတိုင်းကြီးပဲကျင်းတာပဲဒီနည်းလည်းကောင်းလို့ပြောလိုက်လို့ရှိရင်တရားဒီမှနေပြီးတာပါနော်အဲ့ဒီမှာမှတယောက်ချင်းတယောက်ချင်းရဲ့ကျင်းစာထဲမှာကာမဂုဏ်ချမ်းသာပြည့်စုံပုံပြည့်စုံနည်းလေးတွေနည်းနည်းနည်းနည်းစီကွဲသွားတယ်။ဒါလည်းပဲသူတို့ရဲ့အတိတ်ဘဝကကျင်လည်ခဲ့တဲ့ဘဝပုံစံဘဝနေထားရပုံမူတည်တာပဲ။အရှင်သာရိပုတ္တရာအလောင်းကျင်းတော့ကာမဂုဏ်ချမ်းသာပြည့်စုံပြစေဆိုတဲ့နေရာမှာဘာလေးပူပါလဲဆိုရင်ရွှေတွေအများကြီးချမ်းသာတဲ့သူဖြစ်ပါရစေတဲ့။ကြာစွာကြာရွတ်ခိုးလို့ရှိရင်ရွှေတွေအများကြီးချမ်းသာပြစေတဲ့။ကိုကိုရွှေတို့ဘယ်လိုဖြေကြမှာတော့အခုတရားနာပိတကခိုးလို့ရှိရင်ရွှေရှိပါသေးလားမခိုးလို့ရှိရင်ရွှေရှိပါသေးလ
ား
မခိုးလို့ရှိရင်ရွှေရှိပါသေးခိုးရင်မရှိရပါသေးနဲ့ဘယ်လိုလာမှာနော်ခုဒီရှင်မြတ်များကတော့မဟုတ်ဘူးခိုးလို့ရှိရင်ရွှေတွေရှိပြသည်ရွှေတွေရှိပြသည်လို့ကျင်နာဟာရွှေတွေရှိခြင်းကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေခံစားရပါသည်လို့ကျင်နာပဲရွှေရှိခြင်းကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေကိုမြင်လို့အဲ့ဒီဆင်းရဲဒုက္ခတွေကိုအာရုံပြုပြီးတော့ကျင်နာဆိုရတာရွှေရှိရင်လည်းရွှေကြောင့်ဆင်းရဲဒုက္ခတွေရှိတာပဲတခြားပစ္စည်းဝတ္ထုတွေဆိုတာကမှခိုးလို့ပြုလို့ခက်အောင်မယ်ရွှေဆိုလို့ရှိရင်ခိုးလို့လွယ်တယ်ရွှေလေးအဝတ်လေးနဲ့တစ်ထုပ်လောက်ထုပ်ထားတဲ့ဆိုရင်ရွှေတွေအရာဝတ္ထုအနေနဲ့တော့နည်းနည်းလေးပဲရှိတယ်တန်ဖိုးအနေနဲ့ကြတော့အများကြီးပဲတချို့ရွှေသားတွေဘာတွေအခိုးခံရတယ်ဘာတွေမကြဘူးလားအခိုးခံရတာကတော့ပုံလေးတစ်ဝုံးပဲအထုပ်ကလေးတစ်ထုပ်ပဲတန်ဖိုးကတော့သိမ်းမောင်းရာထောင်တောင်းသိချီပြီးတော့ဆုံရှုံသွားတာပဲအဲ့တော့ကျိန်တာကတော့ဒီလောက်တော့ကိုယ့်ကိုညံနဲ့ချက်ကြည့်ပေါ့ရွှေရှိရင်ရွှေကြောင့်ဘယ်လိုဒုက္ခတွေကြုံရလဲဆိုတာကွက်စည်းကြီးကြီးနဲ့ရောင်းရင်လည်းရွှေစည်းကကျနေတော့လေဒုက္ခရအောင်ပါနော်ကွက်ရွှေဝဲခြင်းနဲ့ရွှေစည်းတက်နေတော့လေဒုက္ခရွှေနဲ့မတက်တဲ့ဒုက္ခတွေလည်းအများကြီးပါပဲနော်ရွှေကိုအပြည့်မြင်တော့ရွှေကိုချစ်ခင်မှာပေါ့ရွှေကိုအပြည့်မြင်တော့ရွှေကိုမချစ်ခင်ပါဘူးရွှေရလဲတော်တော်ဒုက္ခပေးတာပဲနော်အဲ့ဒါရှင်သာရိပုတ္တရာကကျင်းတာပြီးတော့အရှင်မဟာမောဂလံအလောင်းရေသိကလည်းကျင်းညာနေဟိုခုနကာမဂုဏ်ချမ်းသာနေနဲ့ပြည့်စုံကြသည်လို့ကျင်းတယ်ကျန်တဲ့ရေသိတွေအကုန်လုံးနားပိတ်ထားတယ်အိုးအဲ့ဒီလိုကြီးမကျင်းစမ်းမှနဲ့သိရင်ကျင်းစားရကြောက်စရာကောင်းလိုက်တာသိရင်ကျင်းစားကပူလောင်လိုက်တာကာမဂုဏ်ချမ်းသာနေနဲ့ပြည့်စုံကြသည်ပြောတာကြီးကနားထဲမှာမချမ်းသာဘူးနော်အခန့်ကားခြင်းမူလေအဲ့တော့ရှင်မဟာမောဂလန်လောင်းကလည်းကျင်းနေကျွန်တော်ဒီညောင်တော်ကြီးရဲ့ကြာစောကြာရွတ်တွေကိုမခိုးရယူအမှန်မှတကယ်လို့များခိုးခဲ့လို့ရှိရင်ဇနီးများသမီးသားတွေနဲ့ជីវချမ်းသာကာမဂုဏ်ချမ်းသာတွေရှံပဲပြည့်စုံတဲ့တထင်းကြီးတဲ့ကြွယ်ကြီးဖြစ်ပါရစေအထူးလေးပူပါလာတာကအမွှေးနတ်သားတွေပန်းတွေကိုစိတ်တိုင်းညာသုံးဆောင်ခွင့်ရတဲ့သူဖြစ်ပါရစေအမွှေးနတ်သားတွေအမွှေးနန္ဒာတွေအမွှေးကြိုင်တွေကြိုက်တဲ့ပုံပေါ်ပါတယ်ရှင်မမောကလန်ကလည်းအသေးဝါးဒီမှာနော်ခုကဲလို့ပြောနေရေမွှေးတော့ကြိုက်တယ်ပေါ့အဲ့တော့ရေမွှေးကောင်းကောင်းတွေတောင်းကြော်တဲ့သင်းကြော်တဲ့ကြီးတွေဆုတ်ဖြန်းနိုင်တဲ့သူဖြစ်ပါရစေလို့ကျင်းတာအဲ့တော့ရေမွှေးလေးဆွဲတာလဲဒုက္ခလားဒုက္ခလားဒါရဲဒုက္ခဟုတ်လို့လားရေမွှေးလေးဆွဲနေရမမွှေးဘူးလားစိတ်မချမ်းသာဘူးလားဒါဖြင့်ဒုက္ခပေါ့နော်အမွှေးနန္ဒာတွေကြောင့်လေဒုက္ခဖြစ်တာပဲလူတယောက်ကရေမွှေးလေးဆွတ်ထားတယ်ဆိုရင်ရေမွှေးရဲ့အည်သွေးပေါ်မူတည်တာပေါ့လေတချို့ရေမွှေးကြတော့လေအနံ့ ကြားတာနဲ့ကိုနှောင်းပိတ်ထားလာမယ့်အနှံမျိုးပေါ့အကြီးသေးမကောင်းတဲ့ရင်မွေးပေါ့လေအကြီးသေးကောင်းတဲ့ရင်မွေးတောင်းကျော်သိန်းကျော်တန်းတဲ့ရင်မွေးမျိုးကြတော့လေရင်မွေးကြတော့လေအနှံလေးကဆွဲဆောင်မှုရှိတယ်အဲ့တော့လူတယောက်ရင်မွေးလေးဆွတ်ထားတဲ့ဆိုရင်အဲ့ဒီလူကမွေးနေတယ်လို့မထင်ဘူးလားမောင်မြဆိုတဲ့လူတယောက်ကရေမွေးလေးဆွတ်ထားလိုက်တဲ့ဆိုရင်ပြောကြတယ်ဟာမောင်မြမွေးနေတာပဲလို့မောင်မြကမွေးတယ်လားရေမွေးရမွေးတာလားရေမွေးရမွေးတာဒါပေမဲ့ရေမွေးရမွေးတယ်လို့မမြင်ဘူးမောင်မြကသိပ်မွေးတာပဲလို့ထင်တယ်ဒီကံကျတော့မောင်မြကအပုတ်ကောင်ပါပဲနော်ရေမွေးဆွတ်တယ်ဆိုတာလေဟိုငားတွေဈေးတွေကဝယ်တယ်ငားတွေစိတ်သားတွေညှိနှံပြအောင်ဆန်းနှင်းသိမ့်တာနဲ့မတူဘူးလားသူမဆွတ်ရတယ်လို့တော့မပြောနဲ့နော်အဲ့ဒါကမှအိမ်မဆွေကြီးမွေးရဆွတ်တာဦးလူမော်စိတ်ထဲမဆွေကြီးမွေးတယ်လို့မထင်ဘူးလားအဲ့ဒါမဆွေကနေမောင်မေးပါမယ်ဒကမအိမ်မဆွေကဦးလူမော်ကိုမေးပါမယ်နော်ဒကမအိမ်မဆွေကအပုတ်ကောင်လားအဟုတ်ကောင်လား
အပုတ်ကောင်ပ
ါအပုတ်ကောင်ဆိုဘာလို့ယူထားသေးလဲဘုန်းကြီးရှင်မလို့အပုတ်ကောင်ဖြစ်တဲ့စိတ်ထဲကတော့အဟုတ်ကောင်လို့ထင်နေတာနော်ဓမ္မမို့လဲငယ်ငယ်တုန်းကတော့ဟုတ်ကောင်လို့ထင်တယ်အခုကျမှတရားတွေပါနေတော့မှဟုတ်ကောင်ဖြစ်ပါတယ်အဲ့ဒါအမွှေးနှံ့ရေမွှေးနှံ့နေကိုဦးဇင်းတို့ကနာမည်ပေးထားတယ်မာယာယနံလို့ဘာယနံနဲ့တော့မာယာယနံနေဒီအနံ့ကဒီအနံ့ကြောင့်ပဲဒုက္ခတွေရောက်ကြတာဒီရေမွှေးအသက်တွေထုတ်လုပ်တော့မှဆိုရင်ဝေးကုမ္ပဏီတွေရေမွှေးသုတေသနပြုကြပြီဆိုရင်ဆန့်ကျင်မဲ့လိင်တွေနဲ့သူတို့စမ်းသတ်တာတွေရှိဒီရေမွှေးအနံ့ကြောင့်ဝှက်ထားတဲ့မြတ်ဝတ်တွေအကုန်ချုပ်ပြီးတဲ့သူတွေလည်းရှိတယ်နော်သူတို့စမ်းသက်ချက်ရင်မွေးနဲ့ပတ်သက်တဲ့ဆောင်းပါးတွေမှာဖတ်ပူတာပါသူပြရာစီတို့ဘာလို့ဆိုလို့ရှိရင်ရင်မွေးတွေဘာတွေဆွတ်ကြတာပဲနော်အဲ့ဒီလိုအဖြစ်ပေါ့လေရင်မွေးအမွှေးနှံတာတွေနဲ့ပတ်သက်တဲ့ဒုက္ခကိုမမြင်ဘူးဆိုတော့အမွှေးနှံတာတွေကိုတောင်းတအောင်ပါပဲဥဒ္ဒနုလည်းလူရောဆိုတော့ရင်မွေးကြိုက်တာပါပဲနော်ဆွတ်ခဲ့တာပါပဲဒါပေမဲ့အမွှေးရင်မွေးရဲ့အပြစ်ကိုတော့ညင်ခဲ့ဘူးပါလေအဲ့ဒီနေ့ကဝတ်ထားတဲ့အင်းကြီးအဲ့ဒီနေ့ကဝတ်ထားတဲ့လုံကြီးအဲ့ဒီနေ့ကစားကြတဲ့နေရာလေးတောင်မျက်စိထဲမြင်နေသေးတယ်။ဦးစင်ကစားကြတာကအင်းတိန်ထဲမှာနှစ်နေသုံးလေးနေရာလောက်ရှိတယ်။ဦးစင်တို့ညီလေးတွေမေးကြည့်ပေါ့အိမ်မှာဘိုးကြဆင်းလို့ပြောတော့ရမလားမသိဘူးနော်။ကိုလိုကြီးပူကြတာတော့မဟုတ်ကွာနေရာလေးဟိုပူတဲ့ခါကျတော့အေးတဲ့နေရာလေးရွှေ့သွားကြည့်။ဇပွဲလေးဟိုဇပွဲအငယ်လေးရွှေ့ကြည့်တာလည်းရှိတယ်။အမြဲအထိုင်ထားတဲ့ဇပွဲလေးပဲရှိတယ်။အဲ့ဒါနေပြီးတော့အင်းရဲ့တောင်ပနမကြီးပင်ရိမ့်နဲ့နီးတဲ့အိတ်ခမ်းပေါ့လေအိတ်ခမ်းထဲမှာစာလေးကြည့်နေစာလေးကြက်နေဝှက်ထားတဲ့အင်ကြီးလေးကသူလူကျုံစထမ်းမှာရထားတဲ့အင်ကြီးအပြာရောင်လေးဝှက်ထားတဲ့လုံကြီးလေးကတော့အစိမ့်ဘွက်ကလေးပေါ့အဲ့ဒါခါတိုင်းအပြင်တော့မှကြောင်းတော့မှဆွတ်တာအဲ့ဒီနေကတော့အင်းနဲ့စာကြက်နေရင်မွေးလေးဆွတ်ရင်စာကြက်ကောင်းမှပဲချင်ပြီးတော့ရင်မွေးလေးဆွတ်ပြီးတော့စာကြက်မိစာကြက်မိတော့တစ်ချက်တစ်ချက်ရင်မွေးနှံလေးကဝင်လာအဲ့ဒီရင်မွေးနှံလေးသွားตายရလိုက်တော့စာထဲမှာတမာတိမရတော့ဘူးပါအနမမရပဲနဲ့စာကြက်တယ်ဆိုရင်တမာရီလေးကိုရလို့စာတစ်ပိုက်ပြီးတစ်ပိုက်တစ်ပိုက်ပြီးတစ်ပိုက်ဖြောင်းဖြူးလို့အမွှေးနှံလေးကအမွှေးနှံလေးကတစ်ချက်တစ်ချက်ဝင်လာတော့တမာရီပြက်သွားတယ်တစ်ချက်တစ်ချက်တွေကအချက်ပေါင်းများတော့ခဏခဏဝင်လာတော့တမာရီပြက်တယ်။အော်ဒီအမွှေးနှံတာဟာတကယ်တော့တမာရီပြက်စီပါလားစိတ်နှောင့်ယှက်ဖြစ်စီပါလားအဲကြောင့်အလုံးလုံးနေတဲ့ချိန်မှာတော့မဆွတ်တော့ဘူးလူတွေသူတွေသွားတဲ့အခါကျတော့လေမဆွတ်မဖြစ်တော့ဆွတ်ရတာပေါ့ရင်မွေးဆွတ်တယ်ရင်မွေးဆွတ်တာကလည်းကိုယ်မွေးခြင်းလို့ဆွတ်တာလားသူများမွေးစေခြင်းလို့ဆွတ်တာလားသူများမွေးစေခြင်းလို့ဆွတ်တာသူများမွေးဖို့တော့လည်းဘာလို့ပတ်ဆံအကုန်ခံနေသေးတုန်းတကယ်တမ်းကျတော့လေရင်မွေးဆွတ်တယ်ဆိုတာဆွတ်တဲ့သူကတိတ်မမွေးပါဘူးနော်ဘေးကလူကတော့မွေးတာဆွတ်တဲ့သူကတစ်ချက်တစ်ချက်ကလေးမှမွေးတာဘေးကလူကတော့နောက်ဆောင်ဒီဘာလောက်မွေးတာပေါ့ဒါကဘယ်ပရဟိတလို့လှုပ်ရှင်နဲ့လှုပ်ပေါ့နော်သူများစိတ်ချမ်းသာအောင်လို့လေအဲ့ဒါအပုပ်စောနန်နေတဲ့ဆန်တော်မွှေးနှံနေရတာတော်သေးတာပေါ့နော်အဲ့လိုပြောလဲလို့ရင်မွေးတွေမဆွကြပဲလဲမနေနိုင်အောင်တော့ကြနန်းစုံနေဦးမယ်နော်သူ့အတိုင်းသားလေးနဲ့သူပေါ့အဲ့ဒါရှင်မမောက္ခဏကအမွှေးနှံတာတွေစိတ်တညာ၃ဆောင်ခွင့်ရကာမဂုဏ်ချမ်းသာတွေအရှံပဲပြည့်စုံနေတထေကြီးဖြစ်ပါရစေတဲ့အရှင်မဟာကတ္တဗာအလောင်းယသိကလည်းဒီလိုပဲကာမဂုဏ်ချမ်းသာတွေနဲ့ပြည့်စုံပါရစေလို့ကြင်နာပါပဲအထူးပူလာတာကတော့လေယာမီဒီအများကြီးပိုင်ဆိုင်တဲ့ကျွဲဒီနွားဒီအများကြီးပိုင်ဆိုင်တဲ့အမှုလုပ်ယောက်ျားဒီအများကြီးပိုင်ဆိုင်တဲ့လေပိုင်ရှင်တထေကြီးဖြစ်ပါရစေသူကဘဝတန်ရာမှာလေပိုင်ရှင်တထေကြီးခဏခဏဖြစ်ခဲ့ဘူးတာကိုအဲကြောင့်ကြင်တဲ့အခါကျတော့ဟိုအရင်ဘဝကလေသမားဖြစ်ခဲ့ဘူးတဲ့ဆိုတာသူသတိရခြင်းမှတော့ရမှာပါမရပါဘူးနော်ဒါမဲ့လို့ချက်ဆိုတာကပါတယ်လေသမားခဏခဏဖြစ်ခဲ့မှုတွေကဖြစ်ခဲ့မှုတွေကလည်းလေသမားဘဝကိုသဘောကျတယ်လေသမားဘဝကို
တောင်းတတယ
်။ဒါကြောင့်သူကလေသမားဘဝကြီးခဏခဏဖြစ်ခဲ့လေသမားဘဝရဲ့ဒုက္ခတွေခဏခဏခံစားခဲ့လေသမားဘဝအပေါ်မှာအပြစ်အာရီနဝတွေအကျဉ်းချင်းခါကမြင်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဆိုတော့ဓာတ်ကနှိုးစော်နှိုးစော်တော့လေပန်းရှင်တထေကြီးဖြစ်မြစီလို့ကြင်ပါတယ်။လေပန်းရှင်တထေကြီးဖြစ်တော့လေပန်းရှင်ဘဝဒုက္ခတွေမရှိဘူးလား
။
ရှိတာပဲကိုယ်လည်းကအောင်မြင်သူများကမနာလို့လို့ကိုယ်လည်းခင်ကိုယ်ရခင်လာပြီးတော့ဖြက်စီးတဲ့သူလည်းရှိနိုင်တာပဲ။သဘကြီးတွေကသဘာတွေလာခိုးတဲ့သူလည်းရှိနိုင်တာပဲ။အမှုလို့ယောက်ျားတွေခါးစားပုဂ္ဂိုလ်တွေကိုပြောလို့ဆိုလို့မရတာတွေလည်းရှိနိုင်တာပဲ။ဒုက္ခတွေအများကြီးပါပဲနော်။ရှင်မင်းကအတင်းအဓမ္မသဘာတွေသိလို့ပြီးလိုက်ရတာတွေလည်းရှိမှာပဲ။အဲ့လိုအပြင်ပေါ်လေသမားဘဝရဲ့ဆင်းရဲဒုက္ခတွေဆိုတာလည်းအများကြီးပါပဲနော်။အဲ့ဒီဒုက္ခတွေကိုအာယုံပြုတ်ပြီးတော့လေပန်းရှင်တတိကြီးဖြစ်ပြရစီတဲ့ယသိတိဘဏ္ဍပါရှိဆိုလက်ကွက်ကိုမှတ်ထားအောင်နော်အဲ့ဒါအရှင်မဟာကတ္တပအလောင်းယသိပြီးတော့အရှင်အနုရုဒ္ဓအလောင်းယသိကလည်းကျင့်ဉာဏ်နဲ့မူရင်းကတော့ကာမဂုဏ်ချမ်းသာတွေစိတ်ရှိတိုင်းခံစားခွင့်ရတဲ့သူဖြစ်ပြရစီအပူပါလာရာကတမျိုးချင်းလုံးကိုလွှမ်းမိုးအုပ်ချုပ်နိုင်တဲ့ရှင်မယင်းကြီးဖြစ်ပြရစီဧကရိမင်းကြီးဖြစ်ပြရစီတဲ့မင်းနေအလုံးကညုံညုံဥခရတဲ့မင်းကြီးဖြစ်ပြရစီသူကတော့ဖြစ်လျာဘွားဒီမှာလဲရှင်မင်းခဏခဏဖြစ်ခဲ့တာဆိုတော့ရှင်မင်းဖြစ်ဖို့ကျင့်သာဆိုတာပေါ့ရှင်မင်းဘဝရဲ့ဒုက္ခတွေရှင်မင်းဘဝရဲ့အပြစ်အာဒီနဝတွေကိုမြင်ဘူးထားတဲ့ပုဂ္ဂိုလ်ဆက်ခတ်ထက်ကအဆုံရနေတဲ့ပုဂ္ဂိုလ်ဆိုတော့ကြာဆွဲကြာယူမခိုးရယူအမှန်မှာတကယ်လို့များခိုးရလို့ရှိရင်ရှင်မင်းကြီးဖြစ်ပြစီတဲ့တာမန်လူဆိုတော့မခိုးရင်ရှင်မင်းဖြစ်ပြစီခိုးရင်တော့ရှင်မင်းမဖြစ်ပြစီလို့ကြည်မာနော်ရှင်မြင်လဲရှင်မြင်ဘောဒုက္ခတွေမရှိဘူးလားရှိတာဘောသမန်ကျင့်တာရှင်မြင်ကြီးတွေဇိမ်ကြတယ်ထင်တာတကယ်တမ်းကျတော့တကယ်အလုပ်လုပ်ရင်လုပ်တလောက်ပင်ပန်းကြတာပါပဲမလွယ်မချောင်းသာတရားအမှုတွေခင်းနေကြလဲစီရင်ပေးရတာဆိုတော့တခါတည်းကျတော့လဲတရားဥပဒေနဲ့ညီတာရှိတယ်တခါတည်းကျတော့လဲတရားဥပဒေနဲ့မညီတာတွေလည်းရှိတယ်ညီတာနဲ့စီရင်ပြန်တော့လဲရှုံးတဲ့သူကမကြိုက်တရားဥပဒေနဲ့မညီတာတွေစီရင်မိပြန်တော့လဲသစ္ဆုတ်ပံမှာလည်းအစီရင်ခံရတဲ့ပုဂ္ဂိုလ်တွေမကြိုက်တဲ့ပြန်ကို့မှာလည်းအကုသိုလ်တွေဒုနဲ့တဲ့နဲ့စူးစောင်းမိပြီးသားဖြစ်ပြီးတော့အပင်ရေချာတိမိမင်းကြီးရှင်မင်းမလုပ်ချင်ဘူးဆိုတာဟိုရင်ရှင်မင်းဖြစ်တော့ကအမှုစီရင်ခဲ့အပင်ကလေးပါအပင်ရေချာခဲ့တာပြန်မြင်လို့နော်အဲ့တော့ရှင်မင်းလည်းရှင်မင်းဒုက္ခဆိုတာရှိတာပဲဒါကြောင့်ကြာဆွဲကြာယူခိုးခဲ့လို့ရှိရင်ရှင်မင်းကြီးဖြစ်ပါရစေဥစဉ်တော့ဒီဇက်တော့သိပြီညိုတယ်ခုတရားနာပြတော့မသိဘူးနော်ပြီးတော့အရှင်အာနန္ဒာအလောင်းယသိကလည်းကျင်းစာဆိုပြန်တယ်အကျွန်ုပ်ဒီနာတော်ကြီးရဲ့ကြာဆွဲကြာယူဒီကိုမခိုးရယူအမှန်မှာတကယ်လို့များခိုးရလို့ရှိရင်ရှင်ဘရင်ရဲ့အပူဇော်ခံရတဲ့မင်းတိုင်ပင်အမတ်ကြီးဖြစ်ပြစီရှင်းစကလုံးနဲ့ပြောတာပေါ့မင်းတိုင်ပင်မှာခုခေတ်စကလုံးနဲ့ဆိုရင်တော့ရှင်ဘရင်ရဲ့အကြံပေးအရာရှိဖြစ်ပြရစီမင်းတိုင်ပင်အမတ်တို့ကိုကြီးအရာရှိတို့အကြံပေးအရာရှိတို့ဆိုတော့လေစင်ရဒုက္ခတွေအများကြီးမရှိဘူးလားမင်းခါယောက်ျားကန္နာတစ်ပင်ဆိုတဲ့အတိုင်းရှင်ပြန်အလိုမကျရင်ဖန်စီချုံတော်ရင်လည်းခံရမယ်အသက်ဖြတ်ရင်လည်းခံရမယ်ယာရုချတာရင်လည်းခံရမယ်အမတန်ဒုက္ခများပါလေကိုယ်ကြံပြီးတာမှားသွားလို့ရှိရင်လည်းကိုယ်ပဲခံရမယ်ကိုယ်ကြံပြီးတာမှန်ရင်အမှန်တရားကိုလက်ခံတဲ့ရှင်ပြန်ဆိုတော့သူတော်လက်တော်ကြီးရမယ်အမှန်တရားကိုလက်မခံတဲ့ရှင်မင်းကိုသွားပြီးအမှန်တိုင်းအကြံပေးလိုက်လို့ရှိရင်လည်းဆင်းရဲဒုက္ခတွေကြုံရအောင်မယ်စသည်အားဖြင့်ပေါ့လေရှင်ပြန်နဲ့ဤကနေရတဲ့မင်းတန်ပင်အမှန်အကြံပေးအရာရှိဆိုတာလေဆင်းရဲဒုက္ခတွေပတ်လည်ဝိုင်းနေတာဘေးရန်အန္တရာယ်တွေပတ်လည်ဝိုင်းနေတာဖြစ်လို့ကြာဆွဲကြာယူခိုးရလို့ရှိရင်ရှင်ဘရင်အားထားရတဲ့မင်းတန်ပင်အမှန်အကြံပေးအရာရှိဖြစ်ပါရစေရှင်အနန္ဒာအလောင်းယသိပြီးသွားတော့အရှင်ပုံနာအလောင်းအဲ့ဒီရှင်မြတ်ကြီးအကြောင်းကတော့သိပါတယ်နော်အရှင်သာရိပုတ္တရာကလက်ရယံအရှင်မောကလံကလက်ဝဲယံအရှင်အနုရုဒ္ဓကဒိဗ္ဗစက္ခုမဤတည်းအရှင်အနန္ဒာကတော့ဤတည်းအများကြီးပေါ့လေမြတ်စွာဘုရားရှင်ရဲ့အလုအကျွေးအရှင်ပုံနာဆိုတာကဓမ္မကတိကအရာမဤတည်းသူကလည်းကြည်ညာနေကျွန်ုပ်ဒီနာတော်ကြီးရဲ့ကြာဆွဲကြာယူတွေကိုမခိုးရယူအမှန်ပါတကယ်လို့များခိုးခဲ့လို့ရှိရင်တိုင်းသူပြည်သားတွေရဲ့အပူဇော်ခံရတဲ့ဘေးဒင်းဆရာကြီးဖြစ်ပြစီတဲ့သူကလည်းရင်ဘဝတွေမှာဘေးဒင်းဆရာကြီးခဏခဏဖြစ်ခဲ့တယ်ထင်ပါတယ်နော်တိုင်းသူပြည်သားတွေအာကုအာထာပြုရတဲ့ဘေးဒင်းဆရာကြီးဆိုတော့လေဒုက္ခတွေပတ်လည်ဝိုင်းနေတာပေါ့ဘေးဒင်းဆရာကြီးလာရတဲ့ဆိုတော့လေများအပြင် အဆင်ပြေနေတဲ့သူနဲ့တောကဖြစ်နေတဲ့သူဘယ်သူကများလဲတောကဖြစ်နေတဲ့သူကများတယ်လူပေါင်းစုံရဲ့တောကတွေဖြည့်ရှင်းပေးနေရတော့တောကတွေကူးဆက်ပူလောင်ရတယ်ကိုဟောတဲ့တိုင်းမရှိဘဲနဲ့မှားသွားလို့ရှိရင်လေတရားစွဲခံရတာတို့ဘာလို့လဲဖြစ်အောင်မှာပေါ့နော်အဲ့ဒါဘေရင်ဆရာလေးဘေရင်ဆရာအလှယောက်ပေါ့လေဒုက္ခတွေအများကြီးဇက်တော်ဒီမှာအဲ့ဒါဘေရင်ဆရာကရှင်မင်းရဲ့အိမ်မက်တွေဘာတွေနဲ့ပတ်သက်လို့အကောက်လွယ်တာတွေဒီဘုရားကြောင့်လေကြားဘူးမှာပေါ့နော်အဲ့တော့ဘေရင်ဆရာလေးဘေရင်ဆရာမှာရှိတဲ့ဒုက္ခတွေကိုကိုဉာဏ်နဲ့ချဲ့ကြည့်လိုက်အရှင်ဘုန်းတော်အလောင်းယသိကျင့်ပြီးတော့ခုယသိမျိုးသားတွေကဘယ်သူကြီးကြံသေးတော့ဘယ်နှစ်ယောက်ရှိပါပြီတော့6ယောက်ရှိပါပြီ6ယောက်ကြည့်အဲ့တော့တငယ်ချင်းကကြံသေးတယ်တငယ်ချင်းယသိတငယ်ချင်းယသိကလည်းကျင့်ကြံနေနောင်တော်ကြီးရဲ့ကြာဆွဲကြာရည်တွေကိုအကျွန်ုပ်မခိုးရယူအမှန်ပါတကယ်လို့မဲ့အဲ့ဒီကြာဆွဲကြာရည်တွေကိုခိုးခဲ့လို့ရှိရင်မိစဘာချင်းကြီးလို့ခေါ်တဲ့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ရွာကြီးကိုအပိုင်စားရတဲ့ရွာစားကြီးဖြစ်ပါရစေတဲ့။ဟိုဦးစီဟိုဆိုင်ဝင်တဲ့ရွာစားပြောတာမဟုတ်ဘူးနော်။ရွာကြီးကိုအပိုင်စားတဲ့ရွာစားကြီးဖြစ်ပါရစေတဲ့။ခုခေတ်လို့ဆိုတော့ကြီးရွာဥက္ကဋ္ဌကြီးဖြစ်ပါရစေပေါ့။ရက်ွက်ဥက္ကဋ္ဌကြီးမြို့နယ်ဥက္ကဋ္ဌကြီးစသည်အဖြစ်အဲ့ဒီလိုစဉ်းစားဆိုပါတယ်။ရွာစားဆိုလဲရွာစားရဲ့မြို့စားဆိုလဲမြို့စားရဲ့ဒုက္ခတွေမရှိဘူးလားရှိတာပါပဲကျွန်ယောက်ျားကလည်းကျွန်ယောက်ျားကဖြစ်လာတဲ့ရေသိကလည်းကျင်းနေတယ်ကျွန်တို့ကကြာဆွဲကြာယူတွေကိုမခိုးရယူအမှန်ပါတကယ်လို့မဲ့အဲ့ဒီကြာဆွဲကြာယူတွေကိုခိုးခဲ့လို့ရှိရင်အပျော်ပါမက်မောတဲ့ရွာစားအပျော်ပါမက်မောလွန်းလို့ရှင်မင်းကယာရုအချက်ခံရတဲ့ရွာစားဖြစ်ပြစီတဲ့နှစ်ယောက်လုံးရွာစားတော့ရွာစားပဲခုရွာစားကပြည်စုံတဲ့ရွာစားဖြစ်ချင်တာဒီရွာသားကကြတော့ယာရုအချခံရတဲ့ရွာသားဖြစ်ချင်တာသူကလည်းကျုံယောက်ျားဆိုတော့ကြည့်ရတာဟိုအိမ်မောပွဲစားရည်နဲ့ခဏခဏတွေးပြီးတော့ဟိုအိမ်ကြောင်းလိုက်ဒီအိမ်ကြောင်းလိုက်ခဏခဏကြောင်းရတယ်ထင်ပါတယ်ဒါကြောင့်မလို့သူကလည်းယာရုအချခံရတဲ့ရွာသားဖြစ်ပြစီတဲ့အပျော်ပါလိုက်စားတဲ့ရွာသားတဲ့ကာရာဂီသွားလိုက်ပန်းကုန်းလေးဆွတ်လိုက်နဲ့အပျော်ပါတွေပြေပြေတစ်ခုပြီးတစ်ခုစားလိုက်နဲ့အချိန်ဖြုံးနေတဲ့ရွာသားကြီးဖြစ်ပြစီတဲ့အပျော်ပါရီနောက်လိုက်ဇက်ရတိုးတရတိုးတဲ့ကြောင့်ဘာမှမလုပ်တဲ့တဲ့ကြောင့်ရှင်ဘယင်ကအမြန်ဆုံးယာရုချခံရတဲ့ရွာစားဖြစ်ပြစီတဲ့အဲ့တော့မျိုးသားတွေကကုံရောပေါ့နော်အဲ့တော့မောင်နှမရှိယောက်ထဲကငယ်ဆုံးမတ်ရွှေထွေးလေးမတ်ရွှေထွေးလေးကနေဖြစ်လာတဲ့ရသိမ့်မကလည်းကျိန်းတယ်နဲ့အချင်းတို့ဒီနန်းတော်ကြီးရဲ့ကြာဆွဲကြာရွေးတွေကိုမခိုးရယူအမှန်ပါတကယ်လို့များကြာဆွဲကြာရွေးတွေကိုခိုးရလို့ရှိရင်သမုဒ္ဒရာ၄ဆင့်အပန်းချရှိတဲ့တမေပြင်းလုံးကိုအစိုးရတဲ့ဧကရစ်မင်းကြီးရဲ့မိဖုရားဆောင်ကြီးဖြစ်ပါရစေ။သူကလည်းမိဖုရားကြီးဖြစ်ဖို့ဆုတောင်းတာနော်။ဖြစ်ခြင်းလို့ဆုတောင်းတာလားမဖြစ်ခြင်းလို့ဆုတောင်းတာလား။မဖြစ်ခြင်းလို့ကိုဆုတောင်းတာကျင်းသာဆိုတာ။အဲ့တော့မိဖုရားကြီးဖြစ်တယ်ဆိုရင်လည်းမိဖုရားကြီးရဲ့ဒုက္ခတွေမရှိဘူးလား။ရှိတာပဲ။ဘလို့ဒုက္ခတွေလဲဆိုတော့ကွက်ကွန်ညာနဲ့သာချဲ့ကြည့်တော့ပေါ့နော်။ပြီးတော့ကျွံမိမကနေဖြစ်လာတဲ့ရေသိမ်းမကလည်းကျင်းပြန်တယ်ကျွန်တို့ဒီရန်တော်ကြီးရဲ့ကြာဆွဲကြာရွေးတွေကိုမခိုးရယူအမှန်ပါတကယ်လို့များခိုးခဲ့လို့ရှိရင်ဘုံတကုတ်ကြီးမတဲ့ရေသိပရိသတ်ရဲ့အလဲမှာမရှက်မကြောက်ဝင်ပြီးတော့အစားအစာတွေကိုနှိုက်စားတဲ့ရေသိမ်းမဖြစ်ပါရစီတကုတ်ကြီးမတဲ့ရေသိမ်းတွေစုပေါင်းပြီးတော့စားတော့စားနေကြတဲ့အချိန်မှာသူကမရှက်မကြောက်နဲ့ယသိမအတံမဲနဲ့ဝင်ပြီးတော့ဒုဒုပေါင်းပဲဝင်စားတဲ့တကူကြီးတဲ့ယသိမဖြစ်ပါစီသူကလည်းတကူကြီးတဲ့ယသိမဆိုတော့ဟိုယသိတွေကလည်းခွင့်ပြုရတာပေါ့လေခုကလေးဆိုလို့ရှိရင်တော့တကူကြီးတဲ့သီလရှင်မှယူဖြစ်ပါစီလို့ကျင်တာပေါ့ဘာလို့ကျင်တယ်လဲဆိုတော့သူကကျွန်မဘဝဖြစ်ခဲ့တာတွေကများတော့ကျွန်မတွေရဲ့ထုံးစံကဒါစာတိုင်းပြောလိုက်ရတာပေါ့လေပြောတော့မပြောချင်ဘူးသူရဲ့ထုံးစံကဒီသခင်နေနဲ့ရှင်သခင်နေနဲ့အတူတူတွဲပြီးတော့စားရသားရတာကိုမလိုလားဘူးမကြိုက်ဘူးမနှစ်သက်ဘူးတူတူမစားချင်ဘူးတူတူစားရမယ်ဆိုရင်အမတန်စိတ်ဆင်းရဲရတယ်အဲ့ဒီဆင်းရဲဒုက္ခမျိုးခံစားရဖို့သူကကျင်းတာကျင်းတာရင်တခုပါပါလာလဲဆိုတော့အဲ့ဒီတကူကြီးတဲ့ရသိမ့်မှဖြစ်တဲ့ဘဝမှာလက်လာပါဒီဟုတော့အကြောင်းကြောင့်အံ့ဩဝယ်အမှုတွေကိုပြုတဲ့သူဖြစ်ပါစီအံ့ဩစရာအမှုဆိုတာကိုယ်ကလူပြန်တော့အကြံအဖန်ပေါ့ဘုံတကူကြီးဖို့တဲ့အကြံဖန်အလုပ်တွေလုပ်တဲ့သူဖြစ်ပါစီအကြံဖန်နေတဲ့ဘုံတကူကြီးတဲ့သူ
ဖြစ်ပါရစေ
။သာသနာ့တွင်ကာလယဟန်ကြီးပဲမဲ့ယဟန်ရဲ့ပရိယတိလို့ပฏิပတိလို့ကိုမလုပ်ဘဲနဲ့လောကီကန္တာရီဝိဇ္ဇာအလုပ်တွေလုပ်ပြီးတော့ဘုန်းတော်ကြီးအောင်လုပ်တဲ့သူဖြစ်ပါရစေ။ဒီလိုကြိမ်းတာပေါ့နော်။အဲ့ဒါဘုရားရဲ့ဘုရားပြတဲ့သင်္ကန်းဝတ်ထမ်းမှာတော့ဘုရားလုခိုင်းနေဘုရားခိုင်းနေပရိယပฏิပတ်လို့ကိုပဲလုပ်ရုံပါပဲ။လောကီကန္တာရီဝိဇ္ဇာအလုပ်တွေမလုပ်ရဘူးလို့မဆိုလိုဘူး။လုပ်နိုင်ပါတယ်တို့လူကလုပ်နိုင်ပါတယ်ဒါပေမဲ့လူဝိจံဘွားနဲ့လုံနိုင်ပါတယ်ဖို့သူတော်ဝိပိတ်ဖြူဝိပြီးတော့လုံနိုင်ပါတယ်ဖျားပြီးတဲ့သင်္ကန်းကိုဝတ်ထားပြီးဆိုရင်တော့ဖျားခိုင်းတယ်ဖျားခွင့်ပြုတဲ့ပရိယပฏิပတ်အလုပ်ဆက်စစ်တွေကိုပဲလုပ်ရမယ်ပေါ့အဲ့တော့ပရိယဒီသာသနာအလုပ်ဆက်စစ်ကိုမလုပ်ခွင့်နဲ့အကြံဖန်အလုပ်တွေကိုလုပ်လို့ရှိရင်အပယ်လေးပါးသွားဖို့သာဖြစ်တဲ့အတွက်ကြောင့်အဲ့ဒီယသိမကဇလာဘဘုံတကူတည်ဟူသောအကြောင်းကြောင့်သာသနာနဲ့မစီလျော်တဲ့သူတော်ကောင်းတရားနဲ့မစီလျော်တဲ့အံ့ဩဖွယ်အကြံဖန်လုပ်ပြီးလုပ်တဲ့သူဖြစ်ပါရစေ။ကျင်းလိုက်တော့ကြသေးတယ်အကုန်ကုန်မသွားဘူးလား။အဲ့ဒီအနီနာလေးမှာပဲယောဂဇိုးနဲ့ကြီးကလည်းရောက်နေတယ်။သူကလည်းပဲဒီယသိတွေကျင်းတော့စိတ်ဝင်စားတာပေါ့နော်။ကျောင်းသင်္ကန်းနာကယောဂဇိုးကြီးကလည်းရောက်နေတယ်။တောထွက်လာတဲ့ဆင်ကြီးတကောင်ကလည်းရောက်နေတယ်။တောထွက်လာတဲ့မြောက်တကောင်ကလည်းရောက်နေတယ်။အဲ့ဒါယောဂဇိုးကြီးကလည်းဝင်ကျင်နေပေါ့တော်ကြတသိတိမခိုးဘူးဆိုရင်ယောဂဇိုးကနဲ့နှိုက်ထားလားမသိဘူးလို့ထင်နေဦးမယ်ဆိုပြီးတော့လေအကျဉ်းတို့ဒီယသိဆရာကြီးရဲ့ကြာဆွေကြာယူတွေကိုလုံးဝမခိုးရယူအမှန်ပါတကယ်လို့များကြာဆွေကြာယူတွေကိုခိုးခဲ့လို့ရှိရင်ကြောင်းထိုင်ဘုံကြီးဖြစ်ပါရစေတဲ့တယူဇနာလောက်ကျဲတဲ့အမတန်ကြီးကျယ်ခမ်းနားတဲ့ကျောင်းတိုင်ကြီးထဲမှာကျောင်းအဟောင်းနဲ့ကျောင်းအုပ်တွေကိုပြုပြင်နေရတဲ့ကျောင်းတိုင်ဘုံကြီးဖြစ်ပါရစေ။သူကရင်မွားတွေကကျောင်းတိုင်ဘုံကြီးဖြစ်ခဲ့တာကိုကျောင်းတိုင်ဘုံကြီးဖြစ်တဲ့ကျောင်းထဲမှာရှိတဲ့ကျောင်းအုပ်ကျောင်းပြတ်တွေလိုက်ပြင်ရ။တပည့်ယဟန်သာမဏေတွေထိမ့်သိမ်းရဆောင်းဖြောင်းရတဲ့ဒကာဒကမမျိုးစုံနဲ့ထိတွေ့ရဆက်ဆံရနေဆိုတော့ကျောင်းတိုင်ဘုံကြီးဘဝကအမတန်ကြီးငွေ့နေတာ။အဲကြောင့်ယောဂဇုနဘဝမှာကြာစွာကြာယူတွေကိုခိုးခဲ့လို့ရှိရင်အမတန်ဘုံတကူကြီးပြီးတော့ကြောင်းကြီးကံကြီးတွေနဲ့အမတန်ပြည့်စုံတဲ့ကြောင်းတိုင်ဘုံကြီးကြီးဖြစ်ပါရစေတဲ့။ကြောင်းတိုင်ဘုံကြီးဖြစ်ရတယ်ဆိုတာလေလူလိုဆိုတော့အိမ်ထောင်ကြတာနဲ့အတူတူပါပဲနော်။လူဘုံကြီးဆိုတော့ကြောင်းထောင်ကြတယ်ပြောမှာပေါ့။ဦးဇင်းတော့ကြောင်းထောင်မကြကျင်တာနဲ့တပါးတည်းပဲနေတော့တာပေါ့နော်။အိမ်ထောင်ဒီကြောင်းတိုင်ဘုံကြီးလောက်ရတယ်ဆိုတာမိမ9ယောက်ယူရတာနဲ့တူတယ်တဲ့ခေါတုံးကနာမည်ကြီးတဲ့ရှင်ဦးတမကျော်ကပြောဘူးတာသူ့အခွေတခုမှနော်ဟုတ်တယ်ဗောဇနီးယူထားတဲ့ခင်မင်းယူထားတဲ့အိမ်အောင်ပြုထားတဲ့ဆိုလူဝတ်ကြောင့်တွေကသားလေး2ယောက်3ယောက်4 5ယောက်လောက်ပဲတောင်းဝင်ယူရတာပဲကျောင်းနိုင်ဆရာတော်ကြီးဖြစ်တယ်နာယကဆရာတော်ဖျားကြီးဖြစ်တယ်ဆိုတော့ဒုမနာသားတွေຢာနဲ့ထောင်နဲ့ချီပြီးတော့မဆောင်ရှားပါဘူးလားဆောင်ရှားရတယ်ဒကာဒကမပေါင်းစုံကလည်းဆောင်ရှားရတယ်ဒုက္ခတွေအများကြီးပဲပေါ့နော်ဒါပေမဲ့အဲ့ဒီလိုဒုမနာသားပါဒုမနာသမီးပေါင်းမြောင်များစွာရဲ့ဆင်းရဲဒုက္ခတွေကိုသီးခံပြီးတော့သာသနာပြုတော်မူရတဲ့ပရိယတ်ဒီသံဃာကကြောင်းနိုင်ဆရာတော်ဒီပฏิပတိရိတာကကြောင်းနိုင်ဆရာတော်ဒီကိုဦးဇင်းတို့အမတန်ကိုကြည်ညိုပါတယ်ခန္တီပါရမီအမတန်ကြီးမားတော်မူကြတာအစွမ်းတတ္တိရှိတော်မူကြတာဦးဇင်းတို့ကအစွမ်းတတ္တိမရှိလို့တပါးတဲ့နေရတာအထင်မကြီးနဲ့နော်ဟဲ့လားအိမ်လောင်းတောင်ဝင်ဒီမထမ်းဆောင်နိုင်လို့လူလူကြီးလုံနေရတာပါတပါးတဲ့နေရလူလူကြီးလုံနေရတဲ့အတူတူပဲနော်အချို့ကရေးတာလုတ်ပါလားပါလားနဲ့လာတိုက်တွန်းကြတယ်ပြန်ပြောလိုက်ပါတယ်အိမ်တော်မပြုတ်ပြရသေးနဲ့လူလူကြီးပဲလုတ်ပြစီလို့ပြီးတော့ဆင်ကြီးကလည်းကြင်ကြတယ်ဆင်ကြီးကလည်းဆင်ဦးကြီးတွေထိုင်ရသိမ်းရဆင်မတွေကကဲကြသေးကြနဲ့ဆိုစိတ်ညစ်တာနဲ့တောထွက်လာတာလေအဲ့ဒါသူကလည်းကြင်တယ်ကျွန်တို့ဒီကြာဆွေကြာယူတွေကိုမခိုးရယူအမှန်ပါတကယ်လို့များခိုးခဲ့လို့ရှိရင်လက်နှစ်ဖက်ခြေနှစ်ဖက်ပေါ့လေခြေတော့လေးပဲရဲ့လေပင်ရေခါရေ၆ဌာနမှာအမြဲတမ်းခိုင်မြဲတဲ့တန်ကြိုးကြီးတွေနဲ့အတုံနှောင်ခံရတဲ့ဆင်ကြီးဖြစ်ပါရစေ။တော်တဲ့တောင်ထဲမှာအမြဲတမ်းမွေးလျော်ပျော်ပျော်ပိုက်စရာကောင်းတဲ့အမြဲတမ်းပါရတဲ့တော်ထဲမှာမနေရဘဲနဲ့မြို့ကိုအပို့ခံရတဲ့ဆင်ပြူတော်ဖြစ်ပါရစေ။ချုံးနေတဲ့ဆူးနေတဲ့အပေါက်ခံရတဲ့ဆင်ကြီးဖြစ်ပါရစေ။ဒါစားရတဲ့ရိုက်ပါတာပြောတာနော်။တော်တဲ့တောင်ထဲမှာလွတ်လွတ်လပ်လပ်နေရတော့အီးချမ်းနဲ့မြို့အဖို့ခံရတော့ကျိုးတွေနဲ့ဒုက္ခရတော့မလွတ်လပ်ဘူးပင်မနဲ့ဆင်းရဲတယ်။ဒါကြောင့်မလို့အမတန်နာမည်တီးပြီးတော့မြို့အဖို့ခံရတဲ့တန်ကျိုးနေနဲ့ခိုင်မြဲတဲ့တန်ကျိုးတွေနဲ့အတုံတောင်ခံရတဲ့ချွန်းနေနဲ့ရိုက်နှက်ပြီးတော့ဆုံးမခံရတဲ့ဆင်မြူတော်ပဲဖြစ်ပြစီတော့တဲ့ ယောက်ျားကလည်းကျင်းနေတယ်ကျွန်တော်ဒီကြာကြာရိုးတွေကိုလုံးဝမခိုးရယူအမှန်ပါတကယ်လို့များကြာကြာရိုးတွေကိုခိုးခဲ့လို့ရှိရင်မွေးအလမဲဆရာရဲ့လက်ထဲမှာတိဒါကိုကပြချိုပြရတဲ့မွေးအလမဲမြောက်ဖြစ်ပြစီပါဇက်ထဲကိုမြောက်ပါဇက်ထဲကိုမွေးရဲ့ဥကောင်းထက်မွေးရဲ့ပါဇက်ထဲကိုကိုယ့်ရဲ့ဥကောင်းထက်ခန္ဓာကိုယ်တစ်ခုလုံးမှာမွေးကိုပတ်ပြီးတော့ကပြရတဲ့မွေးအလမဲမြောက်ဖြစ်ပြစီဘာလို့ဆိုသူကလည်းမွေးလမဲဆိုင်လက်ထဲကနေထွက်ပြေးလာတာကိုပိဿာကိုဒီမွေးတွေနဲ့ကန်ပြီးတော့ဖြိုပြရတဲ့ဘဝကိုညီးမွေးလုံးလုံးထွက်လာတာဒါကြောင့်ကြာကြာကြာရွေးခွင့်ရဲ့အဲ့ဒီဘဝမျိုးပြန်ဖြစ်ပြစီလို့ကျင်လိုက်ပါတယ်လောကီအာယုံကာမဂုဏ်ချမ်းသာတွေကိုမမက်မောလို့ကျင်တော်မူကြတာပါသိဆံပြီးမဲ့လည်းကျင်တော်မူကြတာပဲပြောရမယ်နော်ဟိုဆင်ကြီးကလည်းပဲပါဠိရေကဆင်အလောင်းမှာပဲမြောက်ကလည်းမြတ်စွာဘုရားကိုကြားရည်ပြုတဲ့ပုထ္ထပါဒမြောက်အလောင်းမှာပဲဟုတ်ကုနဲ့ကျွံယောက်ျားကတော့စိတ်တတ်တဲ့ဆွေအလောင်းပေါ့နော်တကယ်ချင်းကတော့ဘာအလောင်းလဲလို့ပြမထားဘူးအဲ့ဒီလိုအပီးပီးကျင်ကြတော့မှတရားမင်းကြီးကဩသူတို့တွေကံမကုန်ချမ်းသာပေါ်မှာတွေ့တာတက်မတဲ့စိတ်လုံးဝမရှိပါလားဆိုပြီးတော့သူဖွဲ့ထားတဲ့ကြာစောသုံးပုံယူလာပြီးတော့ဒီကြာစောကြာကြီးတွေကိုကျွန်တော်ရှင်ရေသိတို့ရဲ့စိတ်ကိုစမ်းသပ်ခြင်းလို့ဖွဲ့ထားမိပါတယ်ခွင့်လွှတ်တော်မူကြပါတောင်းပန်တာပေါ့သင်ကဘာလို့ကျွန်တော်တို့ကျားစော်ဒီဖွဲ့ပြီးတော့ဒီလိုဆရတာလေကျွန်တော်တို့ဟာသင်ရဲ့အယုတ်ကလေးလည်းမဟုတ်ဘူးသင်ကစားစရာအယုတ်ကလေးလည်းမဟုတ်ဘူးသင်ကိုကပြဖြုတ်ရတဲ့ကကြီးတယ်လည်းမဟုတ်ဘူးထိတ်ပုတ်ကောင်းမွန်တဲ့ဆရမယ်ကလေးတငယ်လည်းမဟုတ်ဘူးနောက်ကိုဒီလိုမဆပါနဲ့ဒီလိုမနောက်ပါနဲ့အဲ့ဒီလိုပြောတော့တရားမင်းကလည်းတောင်းပန်သူများတွေဆိုရင်ကာမဂုဏ်ကိုလိုချင်လွန်းလို့တောင်းတလိုက်ကြတာအရှင်ယသိတို့ကကာမဂုဏ်ချမ်းသာကိုဆက်ဆုပ်လွန်းလို့ကျင်းစာတွေဆူနေကြတယ်ကာမဂုဏ်ရဲ့အကျင့်တွေဘာရင်းများမြင်လို့ပါလဲဆိုတော့မှဖရာလောင်းရဲ့သေးတာကာမဂုဏ်ချမ်းသာတွေကြောင့်ချုပ်အောင်ခံရတယ်ကာမဂုဏ်ချမ်းသာတွေကြောင့်အသက်ဖြတ်ခံရတယ်ကာမဂုဏ်ချမ်းသာတွေကြောင့်ကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းမျိုးစုံခံရတယ်ကာမဂုဏ်ချမ်းသာတွေကြောင့်ကိုယ့်ကိုယ်ကိုဆွဆွဲခြင်းအဆရှိတဲ့ဘေးရန်အန္တရာယ်တွေကြုံတွေ့ရတယ်ကာမဂုဏ်ချမ်းသာတွေကြောင့်ပဲမကောင်းမှုအကုသိုလ်တွေပြုပြီးတော့အပယ်လေးပါးကိုလာရောက်ရပါတယ်ဒါကြောင့်ကာမဂုဏ်ကိုရှင်မုန်းကြပါတယ်ခုနကျင်းစာဆိုတာတစ်ခုကြံတယ်ဖရာလောင်းရဲ့သေးကလည်းကြံသေးတယ်နော်ဖရာလောင်းရဲ့သေးကလည်းသူတို့တွေကြားစွမခုမခုနဲ့ကျင်းကြတော့တယောက်ကမှမခိုးဆိုတော့ငါမပြတ်ခွင့်နဲ့ပြတ်တယ်လို့ညာပြောတယ်ထင်နေဦးမယ်ဆိုပြီးတော့သူကလည်းကြင်တယ်အကျွန်ုပ်ဒီကြာဆောကြာရုပ်တွေကိုမပြတ်ခွင့်နဲ့ပြောက်တယ်လို့မပြောရယူအမှန်ပါတကယ်လို့များမပြတ်ခွင့်နဲ့ပြတ်ပါတယ်လို့ညာပြောခဲ့လို့ရှိရင်လောကီအာယုံကာမဂုဏ်ချမ်းသာတွေကိုစိတ်ရှိတိုင်းရလဲရပါရစီစိတ်ရှိတိုင်းခံစားလဲခံစားပါရစီသူကတော့ရိုးရိုးရှင်းရှင်းလေးပဲကျင်းလိုက်တာပေါ့နော်အဲ့ဒါကာမဂုဏ်ချမ်းသာတွေအလျံပဲပြည့်စုံတဲ့သူဖြစ်ပြစီလို့ဘုရားလုံးရဲ့သိကလည်းကျင်းတာပါပဲအဲ့ဒီတော့မှဇာမင်းကကြာစရီပြန်ပြကာမဂုဏ်ရဲ့အစ်တီမိကာမဂုဏ်ရဲ့အစ်တီကိုဖရာလောင်းရဲ့တိကဖြီးဒါကြောင့်မင်းကလက်ပြီးပြန်တဲ့အဲ့ဒီလိုနဲ့ဇလန်လေးလေပြီးသွားတဏှာကြီးလည်းပြည့်တရားလည်းဏိကုံချုပ်အပမာရိနသံပါရိထလည်းရွတ်ရုံမဲပေါ့အဲ့ဒါကာမဂုဏ်ဆန္ဒတွေကိုလုံးဝရည်ရည်ကျွတ်လွန်နိုင်ရင်တော့ကောင်းတယ်မဆွတ်လွန်နိုင်ရင်တော့ကိုယ်ပိုင်ဆိုင်တဲ့ကာမဂဝိတ္ထုတွေကနေကုသိုလ်ပါရမီအနှစ်တွေရအောင်ကြိုးစားရမယ်ရွှေတွေရှိတာမကောင်းဘူးဆိုပြီးကျင်းပေးမယ်ကို့မှာရွှေရှိတယ်ဒီရွှေနဲ့ပဲကုသိုလ်တွေပြုလို့ရတာပဲရွှေရောင်းပြီးတော့ကျောင်းဆောက်ထူးထူးလေးရတယ်ဘုရားဌာပနတိုက်ထဲမှာရွှေမန်းငိုင်းနေရွှေတခုနေလှူလို့လေးရတယ်ရှင်မင်းဖြစ်တယ်ရှင်မင်းဖြစ်တာမကောင်းဘူးဆိုပေမဲ့ရှင်မင်းဘဝဆိုတာလေတကယ်တော့ပါဏီဖြစ်ဖို့အကောင်းဆုံးဘဝပဲစိတ်ထားတက်မယ်သူတော်ကောင်းစိတ်တက်ရှိမယ်ဆိုရင်ကုသိုလ်ပါရမီတွေအများကြီးဖြည့်လို့ရတယ်သတိရခြင်းပေါ့လေကိုယ်ပိုင်ခံထားတဲ့ကာမဝိတ္ထုတွေကိုကုသိုလ်ဖြစ်အောင်ကြိုးစားရမယ်အဲ့တော့ကာမဝိတ္ထုအဆုစုကာမဂုဏ်ချမ်းသာတွေကိုလုံးဝဆွန့်လွတ်နိုင်ရင်လည်းဆွန့်လွတ်ပါမဆွန့်လွတ်နိုင်ဘူးဆိုရင်လည်းလျှော့နိုင်သမျှလျှော့ပါမလျှော့ဖြစ်တဲ့ကာမဂုဏ်တွေခံစားရင်လည်းတတိယဉာဏ်လေးနဲ့ခံစားပါကိုယ်ပိုင်ဆိုင်တဲ့ကာမဝိတ္ထုတွေကလည်းကုသိုလ်ပါရမီနှစ်တည်းရအောင်စုဆောင်းပါလို့တိုက်တွန်းရင်းနဲ့ပဲဦးဇင်းတို့ရဲ့ဝိလိကောင်းတဲ့တရားကိုဤကုံချုပ်လိုက်ပါတယ်အစဆုံးအကုန်လုံးပြီးဆုံးသွားပါပြီအပမဒီနသံပါဒီထအပမဒီနမမိမလဲ့ရောမပေါ့မဆပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်သံပါဒီထသီလသမာဓိပညာဥစ္စာသောတိခါသုံးပါးတို့ကိုကိုးစီကိုးငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း